Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်သားရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ကျွန်းလ12ရက်တနင်္လာနေ့ညပိုင်း9:00နာရီ10:00အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 51နဲ့လိုင်းလမီတာ190တို့ကနေတက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလောပါဒီကနေ့ညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညချမ်းပါရှင်။ကျမတင်ကြီးထိုက်ပါ။ဗီတိန်လွှတ်တော်ရွေးကောက်ပွဲမှာဝင်းကြီးချုပ်ရဲ့အာဏာရ Conservative Party အင်အားချိနဲ့လာလာနဲ့အတူဒီဟာကိုအတုံးချပြီးဗီတိန်စီးပွားရေးခေါင်းဆောင်တွေကဥရောပတမကကနေဗီတိန်နှုတ်ထွက်ရင်းနဲ့ဆက်ဆက်ပြီးတော့တိုးမြင့်တောင်းဆိုလာနေကြပါတယ်။ရုရှားတမရကိုစန့်ကျင်သူရုရှားအတိုက်ခံခေါင်းဆောင်အလက်စီနေဗနီကိုနဲ့ဒီတာစနဲ့ချီတဲ့သူကိုထောက်ခံသူတွေကိုတော့ရုရှားရဲကဒီကနေ့ဖမ်းဆီးပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွေကိုကိုအောင်နဲ့အတူကြီးညာပေးပါမယ်ရှင်။
ကောင်းပါပြီရှင်။ဆွေဒင်နိုင်ငံကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ဟာဆွေဒင်အစိုးရအရာရှိတွေနဲ့တွေ့ဆုံပြီးနိုင်ငံအရေးဆွေးနွေးခဲ့ပါတယ်။
Our country, which at one time was considered the most progressive in Southeast Asia, is now one of the poorest in the region.
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ပါရှင်အပြည့်စုံကိုတော့မကြခင်ကြမှာပါဒါအပြင်ဖိတ်ကနေရန်ကုန်ကိုအသွားပြကြခဲ့တဲ့တပ်မတော်လေရင်ပေါ်ပါခီဒေရီယာရုပ်အလောင်း83လောင်းကိုဒီကနေ့ရှာတွေ့တဲ့တဲ့င်းနဲ့ကချင်ပြည်နယ်တနိုင်းဖက်ကိုထွက်ပြေးလာတဲ့စစ်ပြေးဒုက္ခသည်ဥယျာဟာထောင်းနဲ့ချီရှိလာနေလို့အခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့အကြောင်းတွေနဲ့အတူညညွတ်တော်တိုင်းရင်းသားလူမျိုးများ Federal Council UNFC ရဲ့နိုင်ငံရေးဆိုင်ရာဆွေးနွေးညီနိုင်ရေးကိုယ်စားလှယ်အဖွဲ့နဲ့မြန်မာနိုင်ငံရေးကော်မရှင်တို့တွေ့ဆုံကြတဲ့တဲ့င်းကိုလည်းကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံဝယ်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။ခုတော့ဒီကနေ့ညပဲထိတ်တန့်ရောက်တဲ့တွင်ကိုမတ်တငေထိုင်းနဲ့ကိုအောင်အောင်တို့ကပြောပြပေးကြပါအောင်ရှင
်ပြီးခဲ့တဲ့ဗီတိန်လွတ်တော်ရွေးကောက်ပွဲမှာဝင်းကြီးချုပ်ထရီဇာမီရဲ့အနာရကွန်ဆာဗေးတစ်ပါတီအင်အားချိနဲ့လာလာနဲ့လွတ်တော်မှာအများစုအနိုင်မရခဲ့တဲ့အခြေအနေတွေကိုအသုံးချပြီးဗီတိန်စီးပွားရေးခေါင်းဆောင်တွေကဥရောပသမဂ္ဂကနေဗီတိန်နှုတ်ထွက်ရင်းနဲ့ဆက်ဆက်ပြီးတိုးမြင့်တောင်းဆိုနေကြပါတယ်အခက်အခဲပေါင်းစုံရင်ဆိုင်နေရတဲ့ဝင်းကြီးချုပ်မေအရင်ကစီစဉ်ထားတာတဲ့ဥရောပတမကနဲ့ပိုပြီးညီညီကပ်ကပ်ပူးပေါင်းဆောင်ရွက်ရေးအစိုးရအနေနဲ့ဆွေးနွေးဖို့တိုက်တွန်းနေကြတာဖြစ်ပါတယ်။ဝင်းကြီးချုပ်မေကတော့ပြီးခဲ့တဲ့ရွေးကောက်ပွဲရလကြောင်းပါတီတွင်းနှစ်ပန်းမလဖြစ်နေရပြီးဝင်းကြီးချုပ်ယာရုကိုအ ਨੇ ဆုံးတော့ယာယာဖြင့်ဆက်လက်ရယူထားဖို့ပိုင်ဖြတ်ထားပုံရပါတယ်။စီဝိုင်းကောင်းဆောင်ရဲ့စီယုံရဲ့အဖွဲ့ Institute of Directors က Stephen Martin ကတော့အကြီးဆုံးကုန်သွယ်ရေးမိဖက်ဖြစ်တဲ့ဥရောပဈေးကွက်မှာလုပ်ကံခွင့်ရရမှာဖြစ်တယ်လို့ပြောပါတယ်။အဖွဲ့ဝင်တွေပေါ်ကောက်ယူထားတဲ့စစ်တမ်းမှာလည်းပြီးခဲ့တဲ့ဂျာတာဗရီနေ့ရွေးကောက်ပွဲနောက်ပိုင်းစီဝိုင်းရဲ့အပေါ်ယုံကြည်ချက်ကကျဆင်းလာနေပြီးအစိုးရရဲ့ဆောင်ရွက်ချက်တွေဥရောပတမကကနေဗီတိန်နှုတ်ထွက်ရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးမရေရာမှုတွေအပေါ်စီဝိုင်းရဲ့လုပ်ငန်းရှင်တွေကဝေဖန်ပြစ်တင်ကြပါတယ်။ဗီတိန်နိုင်ငံရဲ့လက်ရှိနိုင်ငံရေးမရေရာမှုကစီးပွားရေးခေါင်းဆောင်တွေအပေါ်တက်ရောက်မှုနဲ့အကျိုးဆက်တွေကြီးကြီးမားမားရှိနေတယ်။ချက်ချင်းအရေးတယူမလုပ်ဘူးဆိုရင်တော့ဗီတိန်စီးပွားရေးအထိနာနိုင်တယ်လို့ Stephen Martin ကပြောပါတယ်။ဥရောပတမကနဲ့ကုန်သွယ်ရေးသဘောတူညီချက်တစ်ခုရရှိရေးကအစိုးရတဲ့အနေနဲ့ထိတ်တန့်ဦးစားပေးအနေနဲ့လုပ်ရမယ်လို့လည်း IOD အဖွဲ့ဝင်တွေရဲ့82ရာခိုင်နှုန်းနီးပါးကပြောဆိုကြပါတယ်ရှင်။
ပြင်သစ်နိုင်ငံမှာမနေ့တနင်္ဂနွေနေ့ကကျင်းပတဲ့ပထမကြော်လွှတ်တော်ရွေးကောက်ပွဲရလဒ်တွေအရပြင်သစ်သမ္မတတဲ့အီမနျူအယ်မက်ခရွန်ရဲ့ပါတီကထောက်ခံမဲ28ရာခိုင်နှုန်းရရှိပြီးလွှတ်တော်ရွေးကောက်ပွဲမှာပြတ်တက်သားသားအနိုင်ရဖို့အလားအလာရှိနေပါတယ်။တက်တန်းနူပါတီ La Republica on March နဲ့မဟာမိတ်ပါတီ Modern တို့နှစ်ကူပေါင်းရလဒ်ကလွှတ်တော်မဲ့နေရာအများစုကိုရရှိထားပြီးနောက်သတင်းပတ်ကျင်းပမယ်နောက်ဆုံးကြော်ရွေးကောက်ပွဲမှာသာအခုလိုဆက်ပြီးတော့အနိုင်ရမယ်ဆိုရင်အောက်လွှတ်တော်အမတ်နေရာ989နေရာတွေကအမတ်နေရာ၄ယောက်ကျော်ကိုရရှိမှာပါမနေ့တနင်္ဂနွေနေ့ရွေးကောက်ပွဲမှာတော့မဲထွက်ပြေးသူတွေကတော့စံချိန်တင်ရလောက်အောင်ကိုရောက်ကြခဲ့ပါတယ်မဲဆန္ဒရှင်52ရာခိုင်နှုန်းကမဲမပေးခဲ့ကြပါဘူး꽌ပြားမှုတွေနဲ့အကျိတ်နေဖြစ်ခဲ့တဲ့လွန်ခဲ့တဲ့လပြင်သစ်သမ္မတရွေးကောက်ပွဲစီရင်ရေးတွေအပြီးမဲဆန္ဒရှင်တွေပြင်ပန်းနေကြတာလို့လည်းပြောဆိုပါတယ်မနေ့ကရွေးကောက်ပွဲရလဒ်တွေကတော့သမ္မတမက်ခရွန်ကိုတခဲနဲ့တောက်ခံချက်အဖြစ်လည်းရှိမြင်ကြပါတယ်သမရရွေးကောက်ပွဲမှာသူ့ကိုမဲပေးခဲ့ကြသူတွေကအထူးသဖြင့်လက်ဝဲဝါဒီမဲဆန္ဒရှင်တွေကသမရလောက်မရင်းလဘန်ကိုအနိုင်ရမရဘူးတခုတည်းအတွက်မဲပေးခဲ့ကြတာလို့ပြောဆိုကြပါတယ်လက်ဝဲဝါဒီမဲဆန္ဒရှင်တို့ချို့နဲ့သမရရွေးကောက်ပွဲမှာမဲမပေးခဲ့ကြသူတို့ကလွတ်တော်ရွေးကောက်ပွဲတွေမှာတော့သမရတစ်ကိုထောက်ခံမှာမဟုတ်ဘူးလို့အဲ့ဒီအချိန်ကပြောဆိုခဲ့ကြတာပါမရင်းလဘန်ရဲ့လက်ရဇွန် National Front Party ကတော့မနေ့ကလွတ်တော်ရွေးကောက်ပွဲမှာ14ရာခိုင်နှုန်းနဲ့ရရှိခဲ့ပါတယ်ဒုတိယကြော်ရွေးကောက်ပွဲကိုဇွန်လ16ရက်နေ့မှာကျင်းပမှာဖြစ်ပါတယ်ခင်ဗျာ
ရုရှားသမ္မတဗလာဒီမီယာပူတင်နဲ့သူ့ရဲ့မဟာမိတ်တွေကိုရည်ရွယ်ပြီးအဂတိလိုက်စားမှုဆန့်ကျင်ရေးနိုင်ငံတော်ဆန္ဒပြပွဲတွေအတွင်းတိုက်ခိုက်ခေါင်းဆောင်အလက်စီနေဗနီနဲ့ဒါဇင်နဲ့ချီတဲ့သူ့ကိုထောက်ခံသူတွေကိုရုရှားရဲကဒီကနေ့ဖမ်းဆီးပါတယ် Saint Peter's Fadnet, the Cham Yudiga, Lamarite, Sanapia Wodi, Massagin Glima, Taikan Kausang, Nevenigo, Moscow Muroga, Tuning, a Pimpama Pansida Psepade, a Taikan Kausang, Neveniga, Nangima, Tamra, Yukapo Wimpy, Tamra Putin, a Piamu Ginia Taraba, Sanapia do Tazin, a Chibi, Pansi Kayarago, drink out the Twickabade. Euro Moscow, Madia and the Sela Pankaya Biro, Saint Peter's Fama, Dia Domsejo, Pankaya, Lelu, Yapa, Puesi, Kuga, Pusuri, Cima, Popiabade, Noble Seabrek, Numa, Ludon Hongjo, Sanap, Yakejabi, Tangman, Yuripite, Suchi, Krasnurek, Kazan, Junkne, Bloody Bostor, Rumale, Chite, Sanap, Yakejabade, Moscow Muroga, Sanap, Yaturi, Guru, Jegam, Yeyu, Dagwe, Tobiro, Luzu, Quevade, Moscow Mulema, Sanap, Yabwe, Timbabu, Anabanduka, Keneu, Quimpu, Kevime, Taikan, Kausang, Nebeniga, Russia, Tamra, Nandogu, Toya, Lamaji, Tegu, Teninganiniga, Piangshikera, Pipade, Anabanduka, Sanap, Yabwe, Matamai, Sayane, Video, Sayakaria, Tongwem, Be Ulu, Tuka, Pioraba, Sanap, Yabu, Nia, Piangshiragu, Shanlure, Piu, Mupi, Anabanduka, Yusabi, Anna, Pisa, Mupi, Yusame, Lupi, also get Bima, Pansi, Ripopa, Lara, Pipare. ကာတာနိုင်ငံပေါ်လွန်ခဲ့တဲ့သတင်းပကနိုင်ငံတချို့တို့တန်မိုင်းဆက်တဲ့ပြလိုက်ပြီးမယ်နိုင်ငံရဲ့စီးပွားရေးနယ်ပယ်ပေါ်မှာတော့စိတ်ချယုံကြည်မှုရှိနေတယ်လို့ကာတာဘဏ္ဍာရေးဝန်ကြီးကပြောဆိုပါရတယ်စင်ခေါ်ချက်တချို့ရှိနေပေမဲ့ကာတာရဲ့စီးပွားရေးကပုံမှန်တန်းရှိနေပါတယ်လို့ဘဏ္ဍာရေးဝန်ကြီးအလီရှယ်ရစ်အယ်အမန်ဒီကဒီကနေ့
ယူအေမေရိကန်အတန်းညပိုင်းမြန်မာဘာသာစစ်စစ်တွေကိုညပိုင်း9:25 kHz နဲ့3.95 kHz 9:25 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 kH
VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ဆွီဒင်နိုင်ငံကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကဆွီဒင်ရောက်မြန်မာနိုင်ငံဘွားတွေနဲ့လည်းမကြသေးခင်ကတွေ့ဆုံခဲ့ပြီးငြိမ်းချမ်းရေးအတွက်ဝိုင်းဝန်းပံ့ပိုးကြဖို့တိုက်တွန်းသွားပါတယ်
။တိုင်းသားများနေတော့အလို့စုပေါင်းပြီးတော့ငါတို့မရနိုင်ဘူး။ငင်းရရလုံးနေစတန်လေးဆန်တာချရတယ်ဆိုလို့ရှိရင်ငင်းရရကလည်းများများပြန်ကြံပါမှမရှိပါဘူးနောက်ဆုံးတော့ဆန်တာပါ
ဒေါက်ဆာဆုကြည်ဦးဆောင်တဲ့ငင်းချင်ရေးဆွေးနွေးပွဲတွေကျင်းပနေချိန်တစ်ဖက်မှာလည်းလူနည်းစုတိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေဖြစ်နေတာပါ။မကြသေးခင်ကပဲကချင်ပြည်နယ်ဘက်ကတိုက်ပွဲတွေကြောင်းရာနဲ့ချီတဲ့ဒေသခံတွေထွက်ပြေးတိမ်းရှောင်ခဲ့ရသလိုပြည်တွင်းအိုးအိမ်စွန့်ခွာထွက်ပြေးနေရသူအရေအတွက်ကလည်းတောင်းငဲ့ချီရှိနေပါလေ။ဒေါက်ဆာဆုကြည်ကတော့ငင်းချင်ရေးလုပ်ငန်းစဉ်အတွက်ချင်ရွမှာဖြစ်တယ်လို့ပြောဆိုပြီးပြည်သူတွေဘက်ကလက်နက်ကင်တပ်ဖွဲ့တွေငင်းချင်ရေးကိုဦးတည်လာအောင်တွန်းအားပေးရမှာဖြစ်တယ်လို့ပြောဆိုသွားပါတယ်။
ဒါကြောင့်ကျွန်တော်တို့နိုင်ငံမှာဆိုရင်ရင်းချမ်းရောက်လို့ဆိုတာဟာလက်နဲ့ကင်တိုင်းကဟိုအဖွဲ့အစည်းတော်တော်များများနဲ့ကျွန်တော်တို့ကနှိမ့်ချပြီးလုပ်နေရတာတခြားနိုင်ငံတွေမှာဆိုရင်အများကြီးရင်းချမ်းရောက်လို့အလုံးစုံတစ်ဖွဲ့နဲ့ဖွဲ့လာမယ်လေဖြစ်ရတာအဲ့တော့ဘယ်တော့အကောင့်ဖြစ်ပေါ်မှာလဲဆိုတာဟာဟိုကျွန်တော်တို့တိကျမပြောနိုင်ဘူးကျွန်တော်ကတော့အများဆုံးအကောင့်ဖြစ်ပေါ်ခြင်းတာပေါ့အဲ့ဒီလိုအများဆုံးအကောင့်ဖြစ်ပေါ်ဖို့ဆိုတာဒီသူပြည်သားတွေကအလုံးဝိုင်းဝန်းပြောကူညီရအလုံးဝရင်းချမ်းရေးဘက်ကိုတွန်းပို့ရတယ်ဒီရင်းချမ်းရေးမှာပေါင်းနေတဲ့အစုအခွဲတွေရင်းချမ်းရေးဘက်ကိုတွန်းပို့ရတယ်
ဆွေဒင်နိုင်ငံကိုရောက်နေတဲ့ဒေါက်တာဆန်းစုကြည်ကဆွေဒင်ဝန်ကြီးချုပ်နိုင်ငံသားရေးဝန်ကြီးတို့နဲ့လည်းဒီကနေ့တွေ့ဆုံခဲ့ပြီးမြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်ကျန်းမာရေးနဲ့ပညာရေးဆိုင်ရာအကူအညီလိုအပ်ချက်တွေအကြောင်းကိုဆွေးနွေးခဲ့ကြပါတယ်ရှင်
။အမေရိကန်နဲ့နိမိတ်ဖြစ်တဲ့ပေါ်တိုရီကိုကျွန်းကိုအမေရိကန်ရဲ့52ခုမြောက်ပြည်နယ်အဖြစ်သတ်မှတ်ဖို့နဲ့ပတ်သက်ပြီးအလို့သဘောလူမှုဆန္ဒခရင်ပွဲကိုဒီနေ့ညနေနေ့ကကျင်းပခဲ့ပါတယ်။ဒါပေမဲ့အဲဒီဆန္ဒခရင်ပွဲကနေရလာတဲ့ရလဒ်ကိုတော့တရားဝင်အတည်ပြုဖို့မလိုပါဘူး။မဲပေးသူ9000လောက်ကပြည်နယ်တစ်ခုအဖြစ်သတ်မှတ်ဖို့မဲပေးခဲ့ကြပြီး9600ကတော့ ဒီကြလို့လဲဆိုရက်ဒီဘုံနဲ့ကျန်တဲ့6000ခုနှစ်ရာလောက်ကတော့လက်ရှိအနေထားတိုင်းဆက်ရှိနေဖို့မေပီကြကြပါတယ်ဒီဆန္ဒခံယူပွဲကိုစုစုပေါင်းမေပီနိုင်သည့်ဥယျာဉ်နဲ့ဆက်3000ခန့်ကမေပီကြကြတာပါဘေဒီမိုကရေစီနိုင်ငံမှာမဆိုရွေးကောက်ပွဲလုပ်ငန်းစဉ်မှာပါဝင်ကြတဲ့လူများစုရဲ့ဆန္ဒကအမြင့်နဲ့အနိုင်ရလေရှိတယ်လို့ပေါ်တိုရီကိုကျွမ်းအုပ်ချုပ်ရေးမှူးပက်ဒရိုရိုဆယ်လ ဒီကိစ္စကိုအဓိကဆုံးဖြတ်ပေးမယ်အမေရိကန်လွှတ်တော်ကဒါနဲ့ပတ်သက်ပြီးတော့ဆောင်ရွက်ခဲ့တာမရှိပါဘူး Washington Chisai Inter American Dialogue Puega, a Chilean Tuki, the Peter Henkin Naro, the Lulu Sana can you wear a Bama go a day by Michida Velo Pole Barre, the Lulu Sana can you wear Chimbare Chima, Puerto Rico Mani Tanya to the Go, American Nanganda Pipe, Nipponte Apid, Nipal and Nin Letta Sani Warakna.
Internet cyber yazwe mure tidi tata dola ni raja online bogani chinchao jakai nari tiba soga mure gani kagwe naibu. Bangladesh nanganga taune chide jangdu lidegu satin lejen tenja bini bale. Bangladesh miubia dita duiga jangdu li nene. Online boga chinchao mure ne gurui jung lare ka. Kukuku lungjong on blue kagwe yamle suragu tenja bide santa season to kugu. Bangladesh suyaga samye kera pipare. Bangladesh Nanganga, Saiba Yazu, Yazuka, Mingling, Eriku, Kima Tarajao, Suya Baga Kulu, Samya Yara, Lu ICT Wunji, Sunik, Amek, Palika, Biuigu, Biovari, Nangatuanga, Koline, Chang, the Tink on the Tanga, Changna, Tanli, Zeruma, Saiba Yazu, Murigani, Kagway, Tinja, Pima, Pite, Lule, Tuga, Biovari, Bangladesh Nangamanis, Internet, Dompu, Dula Nipi, Internet Lumo, Gunya Digo, Dompu, Duya, Tawan Nibaga, Amute the Mirin, Seto, the Amute the Miri Pipari, Saiba Yazu, Muria, Kunase, Kunase, Yaga Nungale, Amute the Mirin, and Mingling Neri about Julon Kanyara Pipare.
Philippine Nangan Tomanga, Marwi Muma. Islam စင်အောက်တွင်နေဖြစ်နေတဲ့တိုက်ပွဲအတွင်းအင်ဒိုနီးရှားပါဝင်ပြည်ပနိုင်ငံတွေကမွတ်စလင်တွေလည်းပါဝင်နေပြီးငွေကြေးအရလည်းအကူအညီတွေပေးနေတယ်လို့တနင်္လာရှိကြောင်းဖိလစ်ပိုင်အာဏာပိုင်တွေကပြောကြားလိုက်ပါတယ်ဖိလစ်ပိုင်တပ်ဖွဲ့တွေကမင်ဒနာကိုကျွန်းကအကြမ်းဖက်ပွဲလို့တနင်္လာရှိတဲ့မော်တီတပုံအဖွဲ့ကိုချေမုန်းနာတွေစတင်လှုပ်ဆောင်နေပြီးအတော်များများကိုရှင်းလင်းနိုင်ခဲ့တယ်လို့ဒီအဖ ရဲ့ရည်တဲ့အင်အားအပြော့ရာကြောင့်ဖိလစ်ပိုင်နိုင်ငံလေးကိုအလွဲတကူဝင်နိုင်တယ်လို့ဒီလာဆယ်လီတက်ကတူကနိုင်ငံရေးသိပ္ပံပညာရှင်အန်တိုနီယိုကွန်ထရီရက်စ်ကပြောပါတယ်မာရာဝီတိုက်ပွဲပြင်တည်ဆုံသွားတဲ့134ယောက်ထဲမှာဆော်ရီနိုင်ငံသား2ယောက်မလေးရှား2ယောက်ယီမင်နဲ့ချက်စနီးယားတယောက်ပါဝင်ပါတယ်ခင်ဗျာ
တနင်္လာနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုမတင်ကြီးထိုင်တဲ့ကိုအောင်တို့ကပြောပြပေးတော့တာပါ VOA ကနေခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နာဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးပါရမယ်ဆွေဒင်နိုင်ငံကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာဒီကနေ့ဆွေဒင်ဝန်ကြီးချုပ်စတီဖန်လူဗျန်နဲ့နိုင်ငံခြားရေးဝန်ကြီးမာဂော့ဗော့စတန်တို့နဲ့တွေ့ဆုံပြီးနှစ်နိုင်ငံအရေးကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်၊ကျန်းမာရေးနဲ့ပညာရေးဆိုင်ရာအကူအညီလိုအပ်ချက်တွေအကြောင်းဝန်ကြီးချုပ်နဲ့တွေ့ဆုံမှုအပြီးပူရဲလုတ်တဲ့သတင်းစာရှင်းလင်းပွဲမှာဒေါက်အောင်ဆန်းစုကြည်ကပြောဆိုသွားပါတယ်။မခင်ဖြူတွေကအပြည့်အစုံတင်ပြပေးထားပါတယ်ရှင်။
ဆွေဒင်နိုင်ငံကိုရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဆွေဒင်ဝန်ကြီးချုပ်စတီဖန်လူဗျန်နဲ့ဒီကနေ့နေ့လယ်ပိုင်းကတွေ့ဆုံပြီးတော့နှစ်နိုင်ငံရေးကိစ္စတွေကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။မြန်မာနိုင်ငံဖွံ့ဖြိုးရေးမှာပညာရေးကဏ္ဍရဲ့အရေးပါမှုနောက်ကျန်းမာတန်းတူခွင့်ကိစ္စရပ်တွေနဲ့ရခိုင်ပြည်ပကနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးခဲ့တဲ့အကြောင်းဒီတွေ့ဆုံမှုအဖြစ်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဆွေဒင်ဝန်ကြီးချုပ်လူဗျန်ကပြောဆိုသွားပါတယ
်။ We have talked about remaining challenges also of course in Myanmar and I have raised concerns about the situation in Rakhine State.
We have discussed the situation in Rakhine State. ပြည်ပခရဲ့အဓိကအကြောင်းရင်းကိုဖြည့်ရှင်းဖို့ဆိုတာကျွန်တော်တို့ဆွေးနွေးဖြစ်ပါတယ်။အမုန်းစကားပြောဆိုမှုတွေကိုရပ်တန့်စေဖို့အတွက်ဘာသာပေါင်းစုံချစ်ကြည်အစီအစဉ်တွေလိုအပ်တာကိုပြောဖြစ်ပါတယ်။လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့တာဝန်ခံမှုတာဝန်ယူမှုအပိုင်းကိုလည်းဆွေးနွေးဖြစ်ပါတယ
်။ဒေါက်ဆာစုကြည်ကလည်းမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့အစိုးရရဲ့ကြိုးပမ်းမှုတွေအကြောင်းကိုပြောဆိုသွားခဲ့တယ်လို့မြန်မာနိုင်ငံစီးရဲမွေးတည်ရတဲ့အကြောင်းရင်းတွေဟာနှစ်ပေါင်းများစွာပညာရေးနဲ့ကျန်းမာရေးကဏ္ဍတွေမှာအားနည်းခဲ့တာကြောင့်ဖြစ်တယ်လို့ပြောဆိုသွားပါတယ်။
Our country, which at one time was considered the most progressive in Southeast Asia, is now one of the poorest in the region. We are poor because
the thing is, she don't ask me. I don't want to know how to do it. Tomorrow, my money is how. A cool soaring, Kabama, a senior zone, and a cool chinny body. A cool senior yaraha. Tomorrow, be the way a chicken lower today, pit day, Pinayan, and Jamai canarigo. Nipao miaswa, sozo, wawa, lilu sugar, jump pibare. Yes, she did an a Taha Jamaru Leshi Jovan Nide Kisari Pipare.
Yakai Pripakane Pataluro, Kulatamaga Luku Yikansima, Sonkia Chapi, Sonsan Sisi Puezidaha, Didila Ringa Chinigo, Pobio, Suas in Nanaja, Mima Suyaga, Jago, Lamakana, Pitelule, Johnson Sujigapio Sutavare.
A fact-finding mission appointed by the United Nations would not have helped the situation. It would have created greater hostility between the different communities. So the reason why we dissociated ourselves from the resolution
ကိုလာသမဂရဲ့စုံစမ်းရေးအဖွဲ့ဟာအခြေအနေပိုကောင်းလာအောင်အထောက်အကူမပြုတဲ့အပြင်မတူကွဲပြားတဲ့လူမှုအတိုင်းဝိုင်းနေကြပိုပြီးတော့မှရန်လိုမုံတိမှုတွေဖြစ်လာစေနိုင်ပါတယ်ဒီကုလသမဂရဲ့ဆုံးဖြတ်ချက်ကိုကျမတို့လက်မခံတာကတော့ကျမတို့တိဆောက်လို့တဲ့ဒေတာတွင်အချင်းချင်းအပြန်အလှန်ယုံကြည်နားလည်မှုနဲ့တဟဇာတာရှိရှိအတူရှင်တွဲနေထိုင်နိုင်မှုကိုအထောက်ပံ့ပေးနိုင်လိမ့်မယ်လို့ကျမမထင် င်ပါဘူး
မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးအကောင့်ထည့်ဖို့ဆောင်ရွက်တဲ့နေရာမှာအခက်အခဲတွေရောတိုးတက်မှုတွေရောရှိနေတယ်ဆိုတာကိုလည်းတောင်ဆန်းစုကြည်ကပြောဆိုသွားပါတယ်။ရှေ့ဆက်ဆောင်ရွက်ရမယ့်ကိစ္စရပ်တွေကိုအစိုးရအနေနဲ့မဆုံမနစ်ဆောင်ရွက်သွားမယ်ဆိုတာကိုလည်းတောင်ဆန်းစုကြည်ကပြောသွားပါတယ်။ဆွေဒင်ဝန်ကြီးချုပ်နဲ့မတွေ့ဆုံခင်ဒီနေ့မနက်ပိုင်းတုန်းကဆွေဒင်နိုင်ငံသားရင်းဝန်ကြီးမာကော့ဖ်ဖော့စတန်နဲ့တွေ့ဆုံရမှာတော့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်လူအခွင့်ရေးရာသီဥတုပြောင်းလဲမှုနဲ့လူကျိုးရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတဲ့အကြောင်းဆွေဒင်နိုင်ငံသားရေးဝန်ကြီးဖော့စတန်ကသူ့ရဲ့ Twitter လူမှုအကွင့်ရဲ့စာမျက်နှာမှာဖော်ပြချပါတယ်။နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဆွေဒင်ရောက်မြန်မာပြည်သူတွေနဲ့လည်းမကြခင်နိုင်ပိုင်းအတွင်းကတွေ့ဆုံခဲ့တာပါ။ဒီမှာအစိုးရအနေနဲ့ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးရေးနှစ်ခုစလုံးကိုတပြိုင်နက်တည်းအလေးပေးဆောင်ရွက်နေတဲ့အကြောင်းနဲ့ပြည်ပရောက်မြန်မာနိုင်ငံသားတွေကလည်းပူးပေါင်းပါဝင်ကူညီကြဖို့တိုက်တွန်းစကားပြောကြားသွားပါတယ်။ဒေါ်ဆန်းစုကြည်ဟာဆွေဒင်ဝန်ကြီးချုပ်လူဗီယန်နဲ့ဆွေဒင်လွတ်တော်ဥက္ကဋ္ဌအာဗန်အာလင်းတို့ရဲ့ဖိတ်ကြားချက်နဲ့ဆွေဒင်နိုင်ငံကိုနှစ်ရက်ကြာတရားဝင်ချစ်ကြည်ရေးခရီးရောက်ရှိနေတာပါ။မနေ့ပြန်အင်္ဂါနေ့မှာတော့ဆွေဒင်လွတ်တော်မှာမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။ဒီဆွေဒင်ခီးစင်မတိုင်ခင်ကနေဒါနိုင်ငံကိုလည်း၅ရက်ကြာချစ်ကြည်ရေးခရီးသွားရောက်ခဲ့ပြီးတော့ကနေဒါဝန်ကြီးချုပ် Justin Trudeau နောက်ကနေဒါဘုရင်ကန်ချုပ် David Justin အပါအဝင်ကနေဒါအစိုးရအရာရှိတွေနဲ့ဒေါက်ဆန်းစုကြည်တွေ့ဆုံခဲ့ပါသေးတယ်ရှင်
။မခင်ဖြူထွေးပါရှင်။အခုတော့မြမတက်ကြအလေးရင်သတင်းဖက်လဲရအောင်ပါ။ဘိတ်ကနဲ့ရန်ကုန်ကိုအသွားပြစ်ကြခဲ့တဲ့တပ်မတော်လေးရင်ပေါ်ပါခီးတဲ့ရဲ့ရုပ်အလောင်း83လောင်းကိုဒီကနေ့ဇွန်လ12ရက်နေ့ညနေပိုင်းအထိတွေ့ရှိထားပြီးခီးတဲ့အားလုံးတွေ့တဲ့အထိရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေဆက်လုပ်သွားမယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့တာဝန်ရှိသူတို့ကပြောပါတယ်။လေးရင်ပြတ်ကြရတဲ့အကြောင်းရင်းကိုသိနိုင်ဖို့အရေးကြီးတဲ့လေးရင်အစိတ်ပိုင်းတွေရှာဖွေတာမှာတော့အခက်အခဲတချို့ရှိနေတယ်လို့ဆိုပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီး VOA မြန်မာပိုင်းသတင်းထောက်မမြင့်မြင့်ခိုင်ကတင်ပြပေးပါမယ်ရှင်။
ပြကြတက်မရော Y8 လေးရင်ပေါ်ပါခီးသည်တွေအားလုံးကိုရှာဖွေတွေ့ရှိတဲ့အထိရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုစူးစမ်းလှုံ့ဆော်တော်မယ်လို့တက်မရောသတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးကြီးမြင့်မင်းဦးကပြောပါတယ
်ရှာဖွေကယ်ဆယ်ရေးတော့ကျွန်တော်တို့ကတော့အားလုံးတွေ့ရတဲ့ကျွန်တော်တို့ကရှာပါမယ်ဒါပေမဲ့နောက်ဆုံးမတွေ့နိုင်တော့ဘူးလို့ဆုံးဖြတ်တဲ့အချိန်ရှိပေါ့နော်ဥမာအဲ့လောက်ထိတော့ရှာဖို့ရှာမှာကျွန်တော်တို့ကတွေ့အောင်ကျွန်တော်တို့ကရှာဖို့စူးစမ်းနေပါတယ်ခင်ဗျာနောက်ဆုံးတော့ဝါကြီးမတွေ့တော့ပါဘူးဆိုပြီးတော့အားလုံးဆုံးဖြတ်လိုက်တဲ့အချိန်လေးပေါ့နော်အဲ့ဒီညမှာကျွန်တော်ရက်ပါကျွန်တော်ကကြိုးစားချင်ပါပ
ါဒီကနေ့ဇွန်လ12ရက်နေ့ညနေပိုင်းအထိပြက်ကြတက်မရောလီရင်ပေါ်ပါခီးသည်တွေရဲ့ရုပ်အလောင်း83လောင်းရှာဖွေတွေ့ရှိထားပြီး39ဦးပျောက်ဆုံးနေဆဲဖြစ်ပါတယ်ပြက်ကြသွားတဲ့လီရင်ပေါ်ပါကလေး15ယောက်စလုံးရဲ့ရုပ်အလောင်းတွေကိုတော့ရှာဖွေတွေ့ရှိထားပြီးလို့ဆိုပါတယ်လီရင်ဘာကြောင့်ပြက်ကြတယ်ဆိုတာသိနိုင်ဖို့အတွက်လီရင်ရဲ့အရေးကြီးအစိတ်ပိုင်းတွေကိုရှာဖွေရမှာတော့အခက်အခဲတချို့ရှိတယ်လို့ဗိုလ်မှူးကြီးမြတ်မင်းဦးကပြောပါတယ်
။ကျွန်တော်လီရင်ရှာတော့ဟိုရေငုတ်တာတော့အလုံးမဟုတ်တယ်ကြာဒါပေမဲ့အောက်မှာကဟိုဖေဖီယာလောက်ဆိုတော့မြင်တာကမမြင်ဘူးရှင်းတာဒီအဲ့လိုရှင်းတာဒီဘက်မှာအခက်အခဲရှင်းနေတာဒီလိုလေဆိုတော့အဲ့လိုရှင်းတယ်။အဲ့တော့ black box ဆိုတာမျိုး site recorder တွေပါရှိတယ်ဗျာ။အဲ့ဒါမျိုးတွေရှာမယ်။အဲ့ဒါရမှာပဲအချိန်မှန်သိရမှာပေါ့နော်ဒီအဲဒီလီရင်တွေ့ဖို့ကျွန်တော်ကစူးစမ်းဝယ်ထားလဲကောင်းအောက်မှာလည်းဒီဖေဖီယာကျော်ဆိုတော့ဒီမြင်အားမရှိတော့ဘူးလေ။ဟိုရေကအဲ့လိုဖြစ်သွားပြီ။အဲ့လိုဆိုတော့ဒီလိုကဟိုတော်တော်လေးကိုခက်ခဲရှင်းတာ
။လေရင်ပြက်ကြတဲ့အကြောင်းရင်းကိုသိနိုင်ဖို့ Black Box လိုမျိုးလေရင်ရဲ့အဓိကအစိတ်ပိုင်းတွေကိုရှာဖွေတွေ့ရှိဖို့လိုပြီးလက်တလုံးမှာတော့လေရင်ဘိန်းတလုံးပဲရှာတွေ့ထားတာဖြစ်ပါလေ။လေရင်ပြက်ကြတယ်လို့ယူဆရတဲ့နေရာတစ်ဝိုက်မှာတက်မရော်စစ်ရေးရင်တွေ ဒီနေ့ရွေးနဲ့ရဟတ်ရင်တွေအပါအဝင်ဒေသခံ94ရွေနဲ့ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုတိုးမြှင့်လှုပ်ဆောင်နေတယ်လို့တမရော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားတာပါ တမရော်ကာကွယ်ရေးဦးစီးချုပ်ဘိုးချုပ်မူကြီးမင်းအောင်နိုင်ကတော့ပြည်ခဲ့တဲ့ရက်ပိုင်းကပြတ်ကြခဲ့တဲ့တမရော်တည်ယူပို့ဆောင်ရေးလေယာဉ်ကိုမတွေ့တွေ့အောင်ရှာမဲလို့ပြောကြားထားပြီး ဝိုင်အေးလေယာဉ်ပြတ်ကြမှုဟာတမရော်ရဲ့တမိုင်းမှာပထမဆုံးနဲ့အဆိုးဝါးဆုံးလေယာဉ်ပြတ်ကြမှုဖြစ်စဉ်ဖြစ်တယ်လို့ပြောဆိုထားပါတယ်
တမရော်အရာရှိစစ်တီနယ်မိသားစုဝင်တွေပါဝင်တဲ့ဝိုင်အေးပို့ဆောင်ရေးလေယာဉ်ဟာဇွန်လ9ရက်နေ့ဘိမျိုကနေရန်ကုန်ကိုအတွားရုတ်တရက်ဆက်သွယ်မှုပြတ်တောက်ပြတ်ကြခဲ့တာပါ။လေယာဉ်ပြတ်ကြတယ်လို့ဆိုရမှာပောက်ကွဲပစ္စည်းတွေလေယာဉ်မောင်းသူရဲ့အားနည်းချက်အပါအဝင်ရာသီဥတုနဲ့စက်ပိုင်းဆိုင်ရာချွေရင်းချက်တွေကိုထည့်သွင်းစဉ်းစားရမှာဖြစ်တယ်လို့တမရော်ကာကွယ်ရေးဦးစီးချုပ်ကပ
A kula mejula sangayene nang song tabi, kitchen pine, the nanga morin regane, trekwa jabu, sita gadri baby and out, the nine pego trapilare, sipi doka de uiha, taunchi shilanebi, nitai satawi, a dolly keke pinelu, doka de kuni pine driga piovare. A kulu, the jobian si, dema murishilane, kitchen pine rin diperija, a yatat cho tika murishilane apo, sewing murilemi de lanivare, a desiguro masumunga piopia tawareche.
ဟုတ်ပါတယ်ဂျွန်လ3ရက်နေ့ကနေစလို့မြန်မာတပ်မတော်နဲ့ကချင်လွတ်လပ်ရေးအဖွဲ့ Pivo, Kachinana kind of Kia Igani may topian tabare, Dido topian yaragale, Dibuetilame etini chilae, Kayido abidure, Tikai Mumashia, Topianaba, Lule, Kia Ibeka, view in Yamarang with your tabare, the Gelo Tamachingo Jolimbi, Kayidualu, Pipolame, Belukesaya digumasu, Kachinulae de Anine, Darwin Kamam Hojangule, through a topian jama popia bashibare, a kudo muse, demani de etinima, the nine urego, Mori Lunganguinigani, Sibi Dokade, Taunti Trabilani B, D Trabilare. ဒေသခံတွေမဟုတ်ပဲရွှေပြောင်းလုံလောက်ကင်သူတွေဖြစ်တဲ့အတွက်သူတို့အတွက်ခိုးလုံနေထိုင်ရေးနဲ့စာဝင်နေရေးအတော်လေးအခက်အခဲဖြစ်နေတယ်လို့ကချင်ပြည်နယ်နဲ့ရှမ်းမြောက်ဒေသကဆစ်ပြေဒုက္ခတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေထောက်ပံ့ကူညီပေးနိုင်ရေးဒေသခံအခြေစိုက်လူမှုအဖွဲ့အစည်းတွေစုဖွဲ့ထားတဲ့ပူးပေါင်းလုပ်ငန်းစဉ်အဖွဲ့ရဲ့အတွေ့အမှုဦးခန်းရှာအောင်ကအခုလိုပြ
ဒီလေရှိတယ်နောက်ပြီးလုံခဲ့တဲ့ပတ်တုန်းကအဖက်မှာသူပြစ်အဒီမှာရှိတဲ့ပြင်းတို့ရွှေမော်တို့ကအမရှိနေတဲ့အရက်သားဒီကိုအဒီနေရာကနေကျွန်းနာဆန်းငါးရက်မတိုင်မီစွန်းဖို့ဆိုတဲ့ဝေစာဒီလေရတယ်နောက်တစ်ဖက်မှာကြတော့ဒီကဲကိုဖက်ကနေလေအဖက်မှာဒီထုတ်ပြန်ထားတဲ့စာဒီလေပြန်ရှိတော့လုံချုံရေးအနေနဲ့ပြောမယ်ဆိုရင်အရက်သားဒီအတွက်လောလောဆယ်အနေထားမှာတော်တော်လေးအကအွယ်မင်းနေတဲ့အနေထ
ထားပြီးတာရှည်မှာတော့ရေရှည်နေထိုင်ရေးအတွက်စိုးရိမ်စရာဖြစ်လာတယ်လို့ဦးခွန်ရှာအောင်ကပြောပါတယ်။
ကျွန်တော်တို့မှာပိုရှံဘတ်ဂျက်တင်မရှိတော့သူတို့အခုညီပေးနေပိုပဏာရေးမှာပေါ့နော်။ငွေကြေးအဖြစ်လည်းတော်တော်ခက်ခဲနေတဲ့အနေအထားမှာရှိတယ်။ဒါပေမဲ့လောလောဆယ်အနေအထားတော့သင်းတော်တို့ဟောမှာရှိတဲ့ရမင်းရဖာတို့ကသူတို့ကြုံရရရနဲ့အဲ့လိုလောတော့ဖြည့်ရှင်းနေတဲ့အနေအထားမှာရှိပါတယ်ပေါ့
။အခုလက်ရှိကချင်တနိုင်းဘက်ကိုတိမ်းချောင်လာနေရတဲ့စစ်ပြေးဒုက္ခတွေကြီးအထူးသဖြင့်နေကံမဟုတ်တဲ့အလုပ်သမားတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုလည်းကချင်ငြိမ်းချမ်းရေးလှုပ်ရှားသူကိုပက်ထရစ်ကွန်ဂျာလီကလည်းအခုလိုပြောပြပါတယ်
။များသောအားဖြင့်အဲ့လိုထွက်ပြေးလာကြတဲ့လူတွေတော်တော်များများဒေသခံတွေကတော့အရန်နည်းပါတယ်ပေါ့။များသောအားဖြင့်ကတော့ဒီဒီမဘကလာပြီးတော့လာတူးကြတဲ့လူတွေပါခင်ဗျ။သူတို့တော်တော်ဒုက္ခရောက်ပါတယ်ခုတော်တော်စေ။မြို့ထဲကိုရွာထဲကိုဘေးမဝင်တဲ့ကိစ္စတွေကသူတို့အတွက်တိတ်ခက်ခဲဖြစ်စေနိုင်ပါတယ်ခင်ဗျ။
တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာသဘောတူစာချုပ် MCA လက်မှတ်မထိုးထားတဲ့ကချင်လက်နက်ကိုင်တပ်ဖွဲ့အပေါ် MCA ထိုးနိုင်ရေးစစ်ရေးအရာဖိအားပေးနေတဲ့သဘောဖြစ်တယ်လို့လည်းကိုခွန်ကြာလီကသုံးသပ်ပါတယ
် MCA ကိုထိုးဖို့
ကိုယ်တိုင်အချက်ကိုင်းနေလို့ကျွန်တော်တို့ကအပြင်နေပါတော့သူတို့ပရက်ရှာအနည်းနဲ့အပရိုးချ်လုပ်တဲ့ဆိုတာမအောင်မြင်ဘူးဆိုလို့လည်းကျွန်တော်ပြောချင်ပါတယ်။ဘာလို့လဲဆိုတော့လူတိုင်းကစပွဲမှာဖြစ်ရှင်းတာအကောင်းဆုံးအဲ့လိုပရက်ရှာသိပ်ပြီးတဲ့အခါကျအန်ဂျီပရိုဆက်စ်ကနေပြန်ထွက်သွားတယ်ဆိုတဲ့ဥစ္စာမျိုးတွေကကျွန်တော်တိုင်းပြည်သားတွေကအင်ဖန်တန်ထိတ်လန့်စရာကောင်းပါတယ်ခင်ဗ
ဒီကနေ့ထားဖြစ်သလိုတနိုင်းတမှာဆေးဘေးရှောင်ထွက်ပြေးနေရတဲ့ထောင်ချီးတဲ့ဒုက္ခတွေရဲ့အရေးသက်ဆိုင်ရာတာဝန်ရှိတဲ့သူတွေအနေနဲ့အထူးစဉ်းစားဆောင်ရွက်ပေးကြဖို့တောင်းဆိုလိုပါတယ်လို့ကချင်ဆေးဘေးဒုက္ခတွေအရေးကူညီပေးနေသူတွေကပြောပါတယ်ရှင်
မဆုမုံတင်ပြတော်တာပါဖီအိုအင်မြန်မာပိုင်းရဲ့တင်ပြလာနေပါတယ်အခုတော့ညင်းချမ်းရဲ့သတင်းဆောင်မတဲ့ပုတ်ဆက်ပါမယ်ညညတော်တိုင်းနာလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့နိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ DPN နဲ့မြန်မာညင်းချမ်းရဲ့ကော်မရှင်အဖွဲ့ဝင်တွေဟာပြီးခဲ့တဲ့သတင်းပတ်ကွန်ကတွေ့ဆုံခဲ့ကြပြီးအလားအလာကောင်းတဲ့ရှိနေပြီးတော့လက်မှတ် ရှိသူတွေကပြောပါရယ် POA ထိုင်းအခြေစိုက်သတင်းထောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရယ်ရှင်
NCA လက်မှတ်မရေးသွင်းနိုင်သေးတဲ့ညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNFCA ရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်ဖွဲ့ TBN နဲ့မြန်မာငြိမ်းချမ်းရေးကော်မရှင်တို့ရဲ့အလို့သဘောတွေ့ဆုံမှုကအလားအလာကောင်းတယ်လို့ TBN ဖွဲ့ခေါင်းဆောင်ကုဦးရဲကပြောပါတယ်
ပြေဆောင်မှုကတော့ကျွန်တော်တို့ဖက်ဒရယ်လုံးပုံပုံလေးနဲ့ဆက်ဆက်သွားမယ်ဖြစ်စဉ်တွေအတွက်နောက်ဆုံးပြေဆောင်မဲ့ပြေဆောင်ပွဲရဲ့ရလာကောင်းလို့ပြောလို့ရပါ
ဒီကရက်စနေနေ့တုန်းကထိုင်းနိုင်ငံချင်းမမြို့မှာနှစ်ဖက်တွေ့ဆုံဆွေးနွေးခဲ့ပြီးလာမယ့်ဇူလိုင်လဆက်မှာဆက်ထမအကြိမ်ပြန်လည်တွေ့ဆုံဖို့သဘောတူညီခဲ့ကြတာပါ UNSC ဘက်ကတင်ပြတောင်းဆိုချက်ကိုချက်ဟာမြန်မာငြိမ်းချမ်းရေးကော်မရှင်ဖွဲ့ဝင်တွေနဲ့သဘောထားကွဲလွဲမှုမရှိတဲ့အတွက်လာမယ့်ဆက်ထမအကြိမ်တွေ့ဆုံမှုကအဖြေကောင်းရရှိမယ်လို့ယုံကြည်ကြောင်းအစိုးရငြိမ်းချမ်းရေးကော်မရှင်ဖွဲ့ခေါင်းဆောင်ဦးအောင်စိုးကပြောပါတယ
်ဒီတင်ပြတဲ့ချက်ကိုချက်ကကျွန်တော်တို့နှိမ့်နိုင်ခဲ့တာအားကြီးရှိပါအဲ့မှာလည်းကျွန်တော်တို့သဘောထားကွဲလွဲမှုအခြေချက်ရှိပါစကလုံးအကြောင်းလေးလေးတွေရှိပါတယ
်နှစ်ဖက်ဖွဲ့တွေ့ဆုံမှုမှာ UNSC တောင်းဆိုချက်ကိုချက်နဲ့တပ်ပိုင်းဆိုင်ရာတိစုနေမှုတွေကိုဆွေးနွေးနိုင်ခဲ့ကြတယ်လို့ TBN ဖွဲ့ခေါင်းဆောင်ခူးရယ်ကပြောပါတယ
်ကျွန်တော်သူတို့ကတော့ချစ်ချက်ချက်မှာကျွန်တော်တို့အရင်ကမဝက်ပြင်းသဘောထူလိုက်တဲ့နေထားအောက်မှာဆိုလို့ရှိရင်ချက်နှစ်ချက်ရှိပါတယ်အဲ့ဒါပါလဲဆိုတော့နိုင်ငံရေးနဲ့ဆက်ဆံတဲ့ကိစ္စရပ်တွေကိုကျွန်တော်တို့ပူးပေါင်းတယ်လည်းသုံးသပ်တဲ့ဖြစ်စဉ်မှာချိန်တွဲပြီးသွားမယ်လို့ကျွန်တော်တို့ပြောတာရှိတယ်လို့ပဲဒီတပ်ပိုင်းဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးလည်း GMC ဖြစ်စဉ်မှာပေါ့နော်ကျွန်တော်တို့ချိန်တွဲပြီးသွားမယ်ဆိုပြီးကျွန်တော်တို့ပြောထားတယ်ဆာမတင်မြောက်တကယ်လို့အချိန်ရှင်ဘယ်ပြန်ဖြစ်လာမယ်ဆိုလို့ရှိရင်တော့ဒီဟာကတော့ကျွန်တော်ပြောင်းလဲနိုင်တဲ့တခြားသောနေလာနဲ့ပတ်ဝန်းနိုင်မှုကိုကျွန်တော်ကကြီးလေတော့ရှင်းလင်းချက်ဖို့ဒီနေ့လည်းကျွန်တော်တို့အကြံပေးရှင်းလင်းဖြစ်ချက
်မူရသဘောတူညီမှုရရှိထားတဲ့အချက်ကိုချက်နဲ့ကနိုင်ငံရေးဆိုင်ရာတပ်ပိုင်းဆိုင်ရာကိစ္စရပ်တွေဟာမြန်မာငြိမ်းချမ်းရေးကော်မရှင်နဲ့ TBN နှစ်ဖွဲ့ကြားဆွေးနွေးသဘောတူမှုလောက်မှပြည့်စုံနိုင်မယ်နိုင်ငံရေးပါတီတွေတပ်ဆိုင်ရာဖွဲ့စည်းတွေပါဝင်တဲ့ဆွေးနွေးမှုအခင်းကြီးအောက်မှာစုပေါင်းဖြေရှားရမယ့်ကိစ္စဖြစ်ကြောင်းခူးရယ်ကပြောပါတယ်လာမယ့်ဇူလိုင်လပထမပတ်တွေ့ဆုံမှုတွင် UNSC ဘက်ကတင်ပြချက်တွေကိုသဘောတူလက်ခံနိုင်တဲ့စိတ်ရောက်ရင် NCA မထုတ်ခင်စကြာ Day of Commandment ကတိကဝတ်သဘောမျိုးလက်မှတ်ရေးဆိုးသွားမယ်လို့ခူးရယ်ကပြောပါတယ်
ဆိုတော့ကတိကဝတ်ဆုတ်ဆုံမယ်ဆိုတာတော့ဒီရှိချက်ကိုကျွန်တော်တို့အခိုင်အမာညှိနှိုင်းရဖြေရှာလို့သဘောတူပြီးဆိုတဲ့အားမျိုးကိုကျွန်တော်တို့ပြင်လောက်ပါဖြစ်ပါတယ်ဒီအဆင့်ကိုကျော်လွန်ပြီးမှပဲကျွန်တော်တို့ NCA လက်မှတ်ထိုးနိုင်တဲ့အခြေအနေရဲ့အခင်းကျင်းကိုတော့ဆက်ညှိနှိုင်းဖြေရှာဖို့ဖြစ်ပါ
UNSC အဖွဲ့အနေနဲ့ဆွန်လတ်တတရားပတ်လောက်မှာညှိလာခံကျင့်မှတ်သွားမှာဖြစ်ပါတယ် UNSC ဖွဲ့တွေထဲက KIO ကချင်းလွတ်လပ်ရေးဖွဲ့နဲ့ဝမျိုးရန်ဖွဲ့ချုပ်တို့ကနေဖွဲ့ဝင်ဖြစ်နှုတ်ဆက်စွာတင်ပြထားပါတယ်ဒီနှစ်ဖွဲ့နှုတ်ဆက်ရေးနဲ့ပတ်သက်ပြီးတော့ UNSC ညီလာခံမှာဆွေးနွေးသွားမယ်လို့ခူးရယ်ကဆိုပါတယ်တကယ်လို့ NCA လက်မှတ်ရေးသွင်းရင်ဝပြည်သွေးစည်းညီညွတ်ရေးပါတီ UWSP ဥဆောင်မှုအောက်မှာပါဝင်နေတဲ့ကချင်းလွတ်လပ်ရေးဖွဲ့ KIO နဲ့ရှမ်းပြည်သွေးစည်းရေးပါတီ SSPP တို့နဲ့လည်းသက်ဆိုင်မှုရှိနေတယ်လို့ခူးရယ်ကပြောပါတယ်မြန်မာငြိမ်းချမ်းရေးကော်မရှင်ဖွဲ့ဝင်တွေနဲ့ UNSC တွေ့ဆုံမှုမှာရလက်ကောင်းတွေရရှိပြီးအစီအပြေရလက်မှတ်ရေးသူဖို့အလားအလာကောင်းနေတယ်လို့ပြောဆိုနေပေမဲ့လည်းကချင်းပြည်နယ်တနိုင်းဖားကန်းမြို့နယ်ဘက်မှာတော့ကချင်းလွတ်လပ်ရေးဖွဲ့ KIO နဲ့မြန်မာတပ်မတော်တို့ကြားစစ်ရေးသင်းမနေပြီးထိုးစစ်တွေကိုမှပြင်းထန်နေစေအခြေအနေမှာရှိနေပါတယ်ခင်ဗျာ
နိုင်ကအိမ်တရင်ပြပို့သွားတာပါရှင် POA ကထောက်လှမ်းပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7 Juru ကနေတိုက်ရိုက်အဖန်ယူကြည့်ရှုနိုင်ပါတယ်ဒါရင်မကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြင်းညီ POA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ POA ရဲ့ YouTube Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြပြချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါရခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါခင်ဗျာ
မင်္ဂလာညချမ်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့ဂျွန်လ12ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့50တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါရယ်ဒီကနေ့ညဖက်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့အမှုပညာလောကကသတင်းတွေကိုစူးစီးထားတဲ့တက်တန်ရောင်သတင်းလောအစီအစဉ်ကိုနားဆင်ကြမှာပါဒါအပြင်ဒီကနေ့ညနားဆင်ရမယ့်သူယုံကြည်ရအစီအစဉ်ထဲမှာတော့
ဘာကိုယုံကြည်လဲလို့ကျွန်တော်ငယ်ရေကတွေးပါတယ်အခုလည်းတွေးရယ်တစ်ချိန်လည်းတွေးရုံပါပါဘာလို့တွေးလဲဆိုတာလည်းကျွန်တော်ကစပီတွေးပါတယ
် Washington DC Stimson Center မှာသူတေသနာပညာရှင်အဖြစ်လိုလုံနေတဲ့ကိုအမရတီဟာကသူယုံကြည်ရကိုနောက်ပိုင်းမှာအပြည့်အစုံတင်ပြပါလိမ့်မယ်အခုအရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ် One Belt One Road လို့ခေါ်တဲ့တရုတ်နိုင်ငံကဥဆောင်တည်ဆောက်နေတဲ့ဖြစ်တဲ့ပိုလန်မှာစီမံကိန်းကြီးမှာပါဝင်ခြင်းအဖြစ်မြန်မာနိုင်ငံအနေနဲ့တခြားနိုင်ငံတကာအစိုးရတွေနဲ့ငွေကြေးအဖွဲ့အစည်းတွေကမရနိုင်တဲ့အကူအညီအထောက်ပံ့တွေရရှိနိုင်တယ်လို့တရုတ်နိုင်ငံဘီဂျင်းမြို့မှာမေလ14ရက်နေ့ကနေ15ရက်နေ့အထိနှစ်ရက်ကြာကျင်းပတဲ့ခေတ်သစ်ပိုလန်မှာစီဝေပွဲကိုမြန်မာအစိုးရနိုင်ငံတကာရေးရာနဲ့မဟာဗျူဟာဌာနရဲ့ကိုယ်စားလှယ်တဦးအဖြစ်တက်ရောက်ခဲ့တဲ့စီးပွားရေးပညာရှင်ဦးခင်မောင်ညိုကပြောပါတယ်ခေတ်သစ်ပိုလန်မှာစီမံကိန်းစီဝေပွဲအတွေ့အကြုံတွေအကြောင်းဦးခင်မောင်ညိုကိုဆက်သွယ်မေးမြန်းပြီးအခုသတင်းမှရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင
်ဆရာအနေနဲ့ဟိုညီလာခံကိုတက်တဲ့အချိန်မှာဆရာကဘယ်အခန်းကဏ္ဍမှာများပါဝင်ဆွေးနွေးပါတယ်လဲ
ဆရာတို့ဒီကဖိတ်တာကတော့ဒီနိုင်ငံတော်ကောင်စီရဲ့အောက်ကသုတေသနအဖွဲ့အစည်းတစ်ခုရှိတယ်။သုတေသနဌာနအဲ့ဒီဌာနကဖိတ်တာ။ဖိတ်တာဆိုတော့ပထမတည့်ရက်မှာဖွင့်ပွဲပြီးတဲ့ခါကျတော့နောက်တကခေါင်းစဉ်6ခုနဲ့ပင်း6ခုနဲ့ဆွေးနွေးတယ်။ဆရာတို့ကတော့ infrastructure connectivity ဆိုတဲ့ဌာနမှာပါဝင်တယ်။ပါဝင်တယ်ဆိုတာဆွေးနွေးကြတာများပါတယ်။ဆရာတို့ကတော့နားထောင်ရတဲ့အပိုင်းတွေရှိပါတယ်။အဲ့ဒီအပိုင်းကတော့နောက်တစ်ခုကတော့ဒီနောက်တည့်ရက်မှာဆရာတို့ကလေးလာရေးအစီအစဉ်တစ်ခုပွားရတယ်။အဲ့ဒါပြီးတဲ့ခါကျမှကိုယ်နဲ့ဆိုင်တဲ့ဟာကတက်အဲ့ဒီမှာတော့ဟိုပါပေါ့တယောက်ကို၄မိနစ်နှုတ်ပေါ့၄မိနစ်အဲ့ဒီမှာတော့တော်တော်လေးပြောခွင့်ဆိုခွင့်ရပါတယ်တို့ကလူအဖွဲ့စည်းပေါင်းစုံကနေပြီးတော့အမျိုးမျိုးဖိတ်ကြတာလေဖိတ်ကြတဲ့အချိန်မှာကျားတို့ကတော့ဒီဟာစီရဖိတ်တာပေါ့လေ
ဒီခေတ်သစ်ပိုလာမစီမံကိန်းကြီးဟာမြန်မာနိုင်ငံဟာလည်းမဖြစ်မနေပါတော့မယ်ဆိုတဲ့ပုံစံမျိုးကျွန်တော်တို့ကြားနေတော့ဆရာအမြင်အရာကရောဒီစီမံကိန်းမှာမြန်မာနိုင်ငံပါဝင်ခြင်းအပြင်ကောင်းဤဆိုဤပေါ့ဆရာပထမတော့ကျွန်တော်တို့ဒီစီမံကိန်းမှာပါဝင်ခြင်းအပြင်ဘလို့ကောင်းကျိုးတွေများမြန်မာနိုင်ငံရနိုင်ပါလားဆရာ
အဲမပါဝင်လို့တော့မရဘူးလीအဓိကကတော့ကျားတို့မှာ infrastructure နဲ့ပတ်သက်တဲ့ financing တော့ infrastructure အခြေခံစောင့်နေပြီးစောင့်ဖို့တွေငွေကြေးလိုတယ်ငွေကြေးလိုတာတကယ်တမ်းကျတော့ဟို ADB ကိုယ်တိုင်ကတော့သိကြအများကြီးမတတ်နိုင်ဘူးအဲ့တော့အဓိကကတော့အခြေခံဆောက်ဦးတွေဆောက်ဖို့အတွက်ဒီရေကြီးအထောက်ပံ့နေချင်းတွေကဒီကနေပြီးတော့ 1.1 ရောက်ကနေပြောအများကြီးရမယ်လို့ဆရာတို့မျှော်လင့်ပါတယ်။အဲတော့ဒီကြာရှိတာတော့ယူသွားမှာပဲ။ဆရာတို့ကတစ်ခုစဉ်းစားရမှာပေါ့လေ။ဒီလိုကချင်းတွေပြီးတယ်ဆိုပေမဲ့အဲတစ်ခုကတော့နော်ကိုပြန်ဆက်နိုင်တဲ့အတိုင်းအတာနဲ့ကိုပြရတဲ့အတိုးနဲ့ပေါ့လေ။ဒါကိုချိန်စားဖို့လိုတယ်။နောက်တစ်ခုကတော့ဆရာတို့တကယ်အကျိုးရှိရှိတုံနိုင်တဲ့လုပ်ငန်းတွေဖြစ်ဖို့လိုတယ်။အဲတော့အတူကတော့ကြီးမှာပဲသူကတော့ပေးမှာပဲသို့တော့သူကကိုတူကိုကျိုးတကယ်ရှိနိုင်မလားအဲစီးရီးရောက်တော့နိုင်မလားဆိုတော့ဒီပုံမှာမူတည်ပြီးတော့တော့မှာဆိုတော့ဆရာတို့ကဒီကိစ္စသူ့ပြဿနာလေကိုပြဿနာလို့ပုံမြင်တယ
်ဒီစီမံကိန်းမှာမြန်မာနိုင်ငံပါတယ်ဆိုရင်တော့မှဒီတရုတ်နိုင်ငံဥဆောင်လုပ်တဲ့စီမံကိန်းဖြစ်ပေမဲ့လည်းမြန်မာနိုင်ငံဘက်ကပါဝင်တဲ့အခန့်ကဏ္ဍနဲ့ပတ်သက်ပြီးမြန်မာအစိုးရကပဲအကုန်ကြားခံရမယ်ဆိုတဲ့သဘောလားဆရာ
ဟုတ်မြန်မာအစိုးရအဆုံးပြရမှာပေါ့နော်မြန်မာအစိုးရအဆုံးပြရမှာပေါ့ဘယ်လို project တွေအတွက်ဟိုသူကအဲ့ဒီမှာလေဆွေးနွေးရတကူရှိရယ်သူ့ရဲ့ ဆွဲကြီးတွေကတက်ဆိုင်ကဒေတာရဲ့ဆွဲကြီးကိန်းကြီးရအဲ့တော့သူသူ့ဆွဲကြီးကသူရှိတာပေါ့ဆရာတို့ကလည်းဆရာတို့ရဲ့ဆွဲကြီးဆရာတို့ရဲ့မဟာဗျူဟာနဲ့မဘယ်တန်းရဲ့ဒေတာတွေသူမျိုးဘူးလုံးမယ်ဘယ်လမ်းတွေသူမျိုးဘူးလုံးမယ်ဆိုတော့ကိုမဟာဗျူဟာနဲ့သူ့မဟာဗျူဟာနဲ့ကိုက်ရမယ်အဲ့တော့သူ့မဟာဗျူဟာကြီးကတော့ကြီးပေါ့လေတိုးတော့ကိုကလည်းကိုဂျိုးစီးဝတ်တွေမဟာ
လိုအခြေခံအဆောက်အုံကိစ္စတွေမှာတော်တော်လေးမြန်မာနိုင်ငံအတွက်အထောက်အကူပြုမယ်ဆိုတော့အဲ့လိုမျိုးအမြင်ရှိတဲ့လူလည်းတော်တော်များများရှိပါတယ်။နောက်တစ်ဖက်မှာကြည့်ပြန်တော့လဲဟိုတရုတ်နိုင်ငံရဲ့ဒီတရုတ်နိုင်ငံဆိုတာလည်းတရုတ်ကုမ္ပဏီတွေရဲ့အာစီးပွားရေးလှုပ်လှိမ့်လှုပ်ထားရှိတဲ့အစဉ်အလာအရဆိုရင်တဘောကမကြသေးခင်ပုံနည်းနည်းဖြစ်သွားတဲ့ဒီလက်ဘရောင်းတောင်ကိစ္စလိုမျိုးမြစ်ဆုံကိစ္စလိုမျိုးဒီမြန်မာနိုင်ငံလူထုကြားထဲမှာအသိရှိနေသေးတဲ့ကိစ္စတွေပေါ့နော်။နည်းနည်းဟိုဟာပေါ့
မှန်ပါတယ်မှန်ပါ
ဟိုဟာပေါ့လူထုကြားထဲမှာမကျေနပ်စရာဖြစ်နေတဲ့ကိစ္စတွေရှိနေတော့တရုတ်နဲ့တွဲလို့တဲ့ကိစ္စမှာကိုလူထုဘက်ကမနစ်နာအောင်ကိုယ်တဘာဝပတ်ဝန်းကျင်မထိခိုက်အောင်ဆိုတဲ့စိုးကျိုးဘက်ကကြည့်ရင်ရောဆရာစိုးကျိုးတွေကဘာတွေဖြစ်နိုင်မလဲ
။ဟိုအဲ့ဒီစိုးကျိုးဆိုတာလေဟိုပြောရရင်ကိုညံ့လို့လူတွေပြောရမှာကိုညံ့လို့ဆိုတာအရင်တုန်းကတော့ကိုယ့်ရဲ့အစိုးရနဲ့အဲဆက်ဆံရေးပေါ့နော်ကိုယ့်အစိုးရနဲ့သူ့အစိုးရရဲ့ဆက်ဆံရေးဘာတွေလုပ်နေမှလည်းမသိဘူးဘာမှလည်းမမြင်ရဘူးဟိုဆိုတော့အပိုင်းလေးရှိတယ်ပေါ့အခုကတော့ခြေနေတော့ပြောင်းသွားပြီအခုကတော့အဲ့လိုအဲ့တော့ကိုဘက်ဖြစ်တဲ့ဆိုးကျိုးတွေအဓိကကပြည်သူလူထုမပါဝင်ဘူးဆုံးဖြတ်ချက်ချတဲ့ဆက်မှာပြည်သူလူထုကိုတိမပေးဘူးပြည်သူလူထုရဲ့အကျိုးစီးပွားကိုသိပ်ပြထည့်မတွေ့ဘူးဆိုတော့အားနေကြပေါ့အခုကတော့ခြေနေလည်းပြောင်းသွားပြီဆိုတော့ဟိုအစိုးရလည်းပြောင်းသွားပြီဆိုတော့နောက်မှနော်ပြည်သူလူထုပါဝင်မယ်ပြည်သူလူထုရဲ့အကျိုးစီးပွားကိုဥပဒေပြလုပ်မယ်ဆိုရင်တော့ကျနေတယ်ဆရာတို့ကတရုတ်ကိုအကြောက်တရားနဲ့စိုးရိမ်လာနေပြီးတော့ဟိုချင်ကပ်လို့မရဘူးသူ့ကိုဘယ်လိုကိုကျိုးအတွက်ဘယ်လိုသုံးချမလဲဆိုတာသူတရုတ်ကလည်းသူကျိုးအတွက်သူလုံမှာပဲကိုကလည်းကိုကျိုးအတွက်ဘယ်လိုသုံးချမလဲဆိုတော့အဲ့ဒီနေရာပဲဆရာတို့ကလိုအပ်တယ်လူစုစား
အဲ့တော့အဓိကကတော့ဒီပွင့်လင်းမြင်သာမှုရှိရမယ်ပေါ့ဆရာနှစ်ဦးနှစ်ဖက်တရုတ်ဘက်ကပွင့်လင်းမြင်သာမှုရှိဖို့လိုအပ်တယ်လို့မြန်မာအစိုးရကလည်းဘာတွေလုပ်နေလဲဘယ်လိုကဏ္ဍတွေမှာပူးပေါင်းဆောင်ရွက်တယ်ဆိုတဲ့ဟာနဲ့ပတ်သက်လို့ပြည်သူလူထုချပြဖို့လိုအပ်တယ်ဆိုလိုချင်တာလားဆရာ
မှန်ပါတယ်မှန်ပါတယ်ဟုတ်တယ်ဟုတ်တယ
်ဟုတ်ကဲ့
အဲ့တော့ဟိုတုန်းကဟာဒီဖြစ်တဲ့ပြဿနာတွေဆိုတာဘာမှမသိလဲရဘူးလေပြီးတဲ့ခါကျတော့မှဟိုတစ်ဖက်စောင်းနေဖြစ်နေတယ်ဆိုတဲ့ဟာမျိုးပြရတာပေါ့အဲ့ဒီတုန်းကလည်း government အစိုးရအချင်းချင်းဆက်ဆံရေးရှိခဲ့တာပေါ့အခုကတော့အစိုးရချင်းချင်းဆက်ဆံရေးနေပြီတရုတ်မှာလည်းဒါအရက်ဖက်ပေါ်စီးတွေဆက်ဆံရေးပြည်သူလူထုနဲ့ဆက်ဆံရေးတော့စသဖြင့်ပြောင်းလဲလာတယ်နောက်ဒီသူတို့လားရှီကျင်းဖင်ရဲ့မိန့်ခွန်းကိုကြည့်ရင်လည်းဒီသဘောလေးတွေတွေ့ရတယ်အဲ့တစ်ခုပဲဟာသူကဒီခေါင်းဆောင်အနေနဲ့ပြောတဲ့ခါကျတော့ကောင်းဆောင်နဲ့အောက်ခြေနဲ့ဘလောက်ဒီအလန်းကွာတယ်ဘလောက်ဒီအဆက်ဟဆီတယ်ဆိုတော့အဲ့ဒီတခုတော့စဉ်းစားမှာဘာဖြစ်လို့ဆိုတော့ဆရာတို့ကခါတိုင်းပြောတဲ့ခါကြလို့ရှင်ဒီအောက်ခြေစင်ကပြည်နယ်စင်ကလုံနေတဲ့ခါလေးယူနန်တို့ဘာလို့လုံနေခါလေးဘယ်လိုဆိုကမထိန်ချုပ်နိုင်ပါဘူးဆိုပြီးတော့ဘယ်လိုမျိုးပြောတဲ့အခြေအနေရှိရဲ့အဲ့တော့ဒီရှိချင်းချင်းရဲ့မိန်ကုန်းနဲ့နော်နှစ်ဖက်ပေါ့အောက်ခြေနဲ့တော့ဆရာတို့ကဒီနှစ်ခုကိုပေါင်းဆက်ကြည့်နိုင်ဖို့လိုတယ
်စီဝေးတွတ်တွတ်တော့အပြင်မှာဟိုတရင်နေမှာမပါတဲ့အချက်တွေအချက်လက်တချို့ဟောဆရာဘာလို့မြင်မိသေးလဲ
လွယ်လွယ်ပြောရရင်တော့အကုန်လုံးဝင်ပြဗမာလူပြောရရင်တော့ဒိုင်ဗင်ဝင်ထိုးနေကြတာငါအခုဘက်ကတရုတ်ဟိုအမေရိကန်ဥဆောင်တဲ့ TPP ကနာမရေမရာဖြစ်နေခါကြတော့ဒီလိုဆုံးကြီးလောင်းတဲ့ပွဲပေါ့လေဒါအဲ့လိုပဲဗမာလူအလေးစားဆိုပြောရင်တော့ဒီဆုံးကြီးလောင်းတဲ့ပွဲမှာပေါ်ပါလိုက်ရမပြုလဲမအောင်စိုးရိမ်နေကြတယ်လို့ယူဆတယ်ဗြိတိန်လိုနိုင်ငံမျိုးဟာဆိုအဲ့ဒီမှာဝင်နေတော့သူလဲတာ finance လုပ်ပါမယ်ပေါ့လေလားဒါမျိုးတွေပြောလာတယ်ဆိုတော့ဒီကနေပြီးတော့နောက်အိန္ဒိယမပါဘူးအိန္ဒိယမပါတာဆိုအိန္ဒိယမပါတာကနောက်သူနဲ့ပါကစ္စတန်နဲ့ဖြစ်တဲ့ကိစ္စနော်ဒီတရုတ်ကပါကစ္စတန်ကိုထောက်ပံ့တဲ့ကိစ္စတွေတော့ပါတယ်ဆိုတော့အိန္ဒိယကလည်းမပါတာအိန္ဒိယကုမ္ပဏီတွေတွေ့တော့ထိခိုက်မျက်နှာမှုဆုံးရှုံးမှုတစ်ခုဖြစ်တယ်ဖြစ်မယ်ဆိုပြီးတော့အဲ့ဘယ်လိုမျိုးဝေဖန်ရတာရှိရဲ့ဘာသာရီကတော့အပြင်မှာဆွေးနွေးကြတဲ့ဟာလေးပေါ့အခုကောင်းတာကနော်ဒီတရုတ်ရဲ့စတန်ဒတ်ဒီပါလေးဆိုတာတိတဲ့အတိုင်းပဲတိတ်ပြီးတော့အားရကြတာမဟုတ်ဘူးလေတိတ်ပြီးအားရကြတာမဟုတ်အဲ့တော့ World Bank နဲ့ ADB တို့စသဖြင့်ဒီနိုင်ငံတကာပွက်စီးပါလာရင်သူ့ရဲ့လုပ်ပုံလုပ်နည်းတွေနဲ့ဘာနဲ့ပတ်သက်တဲ့ regulation တွေဒါတွေလည်းပြီးပြီးတော့ကောင်းလာနိုင်တယ်ဆိုတော့မျှော်လင့်ချက်လေးပဲအခုတော့တော့အကောင့်ဘက်ကမျှော်လင့်ကြတာတွေများပါလေ
ကိုယ်စားဝင်လိုက်အစီအစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်တင်လာတဲ့ညပိုင်းနဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်အခုတော့မနက်ဖြန်အင်္ဂါနေ့ည9:00နာရီတိုက်လေးလိုင်းဆွေးနွေးခန့်အစီအစဉ်မှာဘာအကြောင်းတွေဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင်
Russian ตะเนจ่อตะจังชีดาบีဖြစ်တဲ့ NLD အစိုးရလက်ထက်မှာအများကမျှော်လင့်တယ်လို့စီးပွားရေးလူမှုရေးတိုးတက်မှုတွေတိတာထင်ရှားတဲ့ပြည်ပြောင်းလဲမှုတွေမတွေ့ရဘူးဆိုပြီးတော့တုံ့သက်ဝေဖန်မှုတွေရှိတယ်လို့ပဲလူမှုစီးပွားဘဝအခြေအနေဟာလဲပိုအောင်ဆိုးလာတယ်လို့အတိုက်ခံပါတီကြီးကပါဝေဖန်နေပါတယ်။ဒေါ်ဆန်းစုကြည်ကတော့ဒီတနှစ်တာအတွင်းပြောင်းလဲမှုတွေအများကြီးဖြစ်ခဲ့ပါတယ်လို့ကနေဒါနိုင်ငံရောက ဒါမှမဟုတ်တိုးတက်ပြောင်းလဲမှုတွေရှိတယ်လို့ပဲယူဆပါသလား။လာမယ့်အင်္ဂါနေ့ညပိုင်းတဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားနိုင်ပါလိမ့်။ဒါမှမဟုတ်မိမိတို့ရဲ့မိကွန်းမိမိတို့ဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။view မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုလိုပါတယ်ခင်ဗျာ
။ view မြန်မာဝိုင်းစီစဉ်ရဲ့ direct line စီစဉ်ကိုအင်္ဂါနဲ့စနေညပိုင်းစီစဉ်မှာတပတ်ကုန်တစ်ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။မနေ့ပြန်အင်္ဂါနေ့ည9:00 direct line ဆွေးနွေးခန့်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့သတင်းပတ်ဆိုင်ကဏ္ဍတစ်ခုဖြစ်တဲ့ blogger တွေပြောသမျှအစီအစဉ်ရဲ့အလဲပါonline ပေါ်မှာထုတ်လွှင့်ပြသတဲ့ရုပ်သံဗီဒီယိုတွေကိုကြည့်သူတွေပုံပုံများလာနေတဲ့အခုခေတ်ကြီးမှာ game နဲ့ဆိုင်တဲ့ online video channel တွေကိုကြည့်သူတွေတန်းနေချီရှိနေပါတယ်။ပရိသတ်အများကြီးရှိတဲ့ဖျော်ဖြေကဏ္ဍထဲတစ်ခုပါတဲ့ game လုပ်ငန်းကြီးနဲ့သူနဲ့ဆက်စပ်တဲ့ဖျော်ဖြေတင်ဆက်မှုတွေက online ပေါ်မှာပိုးပြီးတိုးတက်လာဖို့ရရှိတဲ့အကြောင်းမဆူမြတ်မွန်က blogger တွေပြောသမျှအစီအစဉ်မှာတင်ဆက်ထားပါရရှင်။အမေရိကန်ပြည်ထောင်စုအပါအဝင်အင်တာနက်ဆက်သွယ်မှုကောင်းတဲ့နိုင်ငံတွေမှာ TV ပုံမှန်မကြည့်ဘူးလို့ပြောကြတဲ့သူတွေအများအပြားရှိပါတယ်။ဆယ်ကျော်သက်ကနေအသက်30အောက်လူငယ်တွေကိုဖျော်ဖြေရေးအတွက်ပါရှိတယ်လို့မေးရင် YouTube လို website တွေသွားပြီးတော့ online video တွေချိန်ကြတယ်လို့တော်တော်များများကပြောကြပါတယ်။ YouTube ကိုတော့ကိုယ်ပိုင်ရိုက်ကူးတီးဖြတ်တဲ့ video တွေကိုတင်ပြလို့ရတဲ့ online ရုပ်သံတွေ website လို့ပြောရင်မမှားနိုင်ပါဘူး။အဲ့ဒီအထက်မှာgame နဲ့ဆိုင်တဲ့ဖျော်ဖြေရေးဗီဒီယိုတွေကိုကြည့်ကြတဲ့သူတွေကနေ့စဉ်တန်းနေချီရှိပါတယ်။ game ကစားသူ gamer တွေအတွက်သီးသန့်ဖန်တီးထားတဲ့ Twitch ဆိုတဲ့ website ဆိုရင်နေ့တိုင်းသူတို့ website ကိုသုံးနေကြသူပေါင်းက10သန်းနီးပါးရှိတယ်လို့ပြောပါတယ်။ Twitch ဆိုတာကတော့ online ဈေးကွက်ကြီးအဖြစ်ဖန်တီးထားတဲ့ Amazon website ရဲ့အပိုင်းဖြစ်ပါတယ်။ YouTube website ဆိုရင်လည်းသူ့ရဲ့ website ကိုအသုံးပြုတဲ့သူကတန်းတစ်ထောင်ကျော်မှ၃ပုံတစ်ပုံက online ပေါ်မှာအမြဲရှိနေကြတဲ့သူတွေဖြစ်တယ်လို့ပြောပါတယ်။အဲ့ဒီလို game နဲ့ပတ်သက်တဲ့အကြောင်းအရာတွေဇလန်းတိုတွေကို online ပေါ်မှာပြသနေတဲ့အထက်မှာ UK အခြေစိုက် Yorks ကဆိုတဲ့ online video ဖန်တီးတဲ့အုပ်စုလည်းပါပါတယ် game ဝါသနာအိုးတွေစုဖွဲ့ထားတဲ့ Yorks ကအဖွဲ့ဝင်တွေရဲ့ဇလန်းတိုတွေကို YouTube ပေါ်မှာ channel ပေါင်း20ကျော်ကနေပြသနေပါတယ်သူတို့ YouTube channel တွေကိုကြည့်ရဖို့မှတ်ပုံတင်ထားတဲ့သူကတန်း20ကျော်ရှိပြီးတော့သူတို့ဗီဒီယိုတွေကိုကြည့်ကြတဲ့အချိန်ပေါင်းကလည်းတန်းထောင်ကျော်သွားပါပြီ
We create humorous content it's entertainment driven it's narrative based creations in games
ကျွန်တော်တို့ကဟာတာအမြင်နဲ့ဖန်တီးမှုတွေကိုလှုပ်ထားတာပါဖျော်ဖြေကိုအခြေခံပြီးတော့ game ဇာတ်လမ်းတွေစင်ထားပါတယ် game တွေကိုကျွန်တော်တို့ပြောပြခြင်းနဲ့ဇာတ်လမ်းတွေဖြစ်ပြောင်းပြီးတော့နောက်ခံတန်တွေထည့်ပြီးတော့တင်ပြထားပါတယ်အဲ့လိုမျိုးက TV ပေါ်မှာဆိုရင်လှုပ်လို့မရပါဘူး TV မှာဆိုရင်အစစ်စစ်ထောက်ခံမှုတွေလိုမယ်ဘယ်နှစ်ပေးချိန်လွှင့်မလဲဆိုတဲ့အစီအစဉ်တွေလုပ်ရမယ်။တခါလေကျွန်တော်တို့စီမှာပြစရာဇလန်းမရှိတာမျိုးဖြစ်ချင်းဖြစ်ပါတယ်။ကျွန်တော်တို့ကလက်ရှိဖြစ်နေတဲ့အကြောင်းတွေပေါ်အခြေခံပြီးတော့ရေစရာဇလန်းတွေချက်ချင်းဖန်တီးနိုင်ပါတယ်။အခုခေတ်လူငယ်တွေကအဲ့ဒါမျိုးကိုမှစိတ်ဝင်စားကြည့်ကြတာပါ
။ Chaps ဆိုတဲ့နာမည်နဲ့ Yorkscus YouTube Channel မှာဗီဒီယိုတွေကိုတင်နေတဲ့ Mark Tapin ဖြစ်ပါတယ်။သူ့ကိုယ်ပိုင် Chaps Yorkscus Channel ကိုကြည့်ဖို့အတွက်မှတ်ပုံတင်ထားတဲ့သူကလည်း3သိန်းကျော်ရှိနေပြီးတော့သူ့ရဲ့ဗီဒီယိုတွေကိုကြည့်ကြတဲ့အချိန်ပေါင်းကလည်း26သန်းကျော်သွားပါပြီ။ Mark နဲ့သူ့ရဲ့ Yorkscus အဖွဲ့ဝင်တွေကနာမည်ကြီး online video game တွေကိုသူတို့စိတ်ကြိုက်ဇာတ်လမ်းတွေပြန်ဆင်းနောက်ခံအတန်းတွေထည့်ပြီးတော့ Yorkscus ရဲ့ YouTube Channel တွေပေါ်မှာပြကြတာပါ။တိုးတက်နေတဲ့နည်းပညာတွေကသူတို့လိုဖန်တီးခြင်းတဲ့သူတွေစိတ်ကြိုက်ဖန်တီးနိုင်ဖို့အများကြီးလွယ်ကူစေပါတယ
် It's become easier and easier for people to create content. Previously you needed a very expensive camera, a production studio, you'd need access.
ဒီဆက်ချင်တာတွေကိုဖန်တီးဖို့ပို့ပြီးတော့လွယ်လာပါတယ်။အရင်ကဆိုဈေးကြီးတဲ့ကင်မရာတွေလိုတယ်၊ထုတ်လုပ်ရိုက်ကူးဖို့စတူဒီယိုလိုတယ်၊ဖြန့်ဝေရေးလုပ်ဖို့နေရာလိုတယ်။အခုကျတော့ broadband ညံနှုန်းတွေကအများပိုများလာပြီ။ကွန်ပျူတာတွေရဲ့ဆွမ်းဆောင်မှုကလည်းပိုများလာပြီ။စမတ်ဖုန်းတွေရဲ့အစွမ်းကလည်းပိုထက်လာပြီ YouTube ပေါ်မှာကိုပိုင် channel line ဖန်တီးပြီးရင် စမတ်ဖုန်းပေါ်မှာရိုက်ကူးဖန်တီးတိဖက်တာတွေကို app ကနေတစင်ချက်ချင်းတင်နိုင်ပါပြီ။တခြားသူတွေစိတ်ဝင်စားမယ့်အကြောင်းတွေကိုကိုကပြောပြဆွဲဆောင်နိုင်နေဆိုရင်ကိုယ့်ကိုကြည့်ကြမဲ့ပရိသတ်တွေရမှာပါ။အဲ့ဒါမျိုးနဲ့စီးပွားဖြစ်လုပ်လို့ရနေပါပြီ
။ဒါကြောင့် online ပေါ်မှာရုပ်သံတင်ဆက်တဲ့လုပ်ငန်းဟာနောက်ထပ်အစပေါင်းများစွာတိုးတက်အောင်မြင်အောင်မဲ့အလားအလာရှိတယ်လို့လေ့လာတဲ့သူတွေကခန့်မှန်းထားကြပါတယ်။ online ပရိသတ်ကိုအခြေခံဖန်တီးထားတဲ့ဗီဒီယိုတွေကအခုကိုအကြောင်းအရာမျိုးစုံအတွက်ရှိနေပါတယ်။ဂိမ်းနဲ့မဆိုင်တဲ့ကိစ္စမျိုးဥပမာဒီကုန်ပစ္စည်းအမျိုးအစားစင်တူမှာဘယ်အမျိုးအစားကပိုကောင်းတယ်လဲဆိုတာကိုနှိုင်းရှင်ပြတာကဆလို့မတက်ဆင်ရသေးတဲ့အိမ်တော်ပရိဘောကပစ္စည်းတွေကိုဘယ်လိုဆင်လို့ရတယ်လဲဆိုတာမျိုးနောက်ရေပိုက်ယူနေတာကိုရေပိုက်ပြင်သမားမခေါ်ဘဲနဲ့ကိုယ့်ဘာသာဘယ်လိုပြင်နိုင်တယ်လဲဆိုတာမျိုးနီးပေးလမ်းပြဗီဒီယိုမျိုးတွေအမျိုးစုံကိုအွန်လိုင်းပေါ်မှာရှာဖွေကြည့်လို့ရနေတာပါအဲ့ဒီထဲမှာမှပရိသတ်မနှဲလာတဲ့ဂိမ်းလုပ်ငန်းကိုအခြေခံတဲ့ဗီဒီယိုတွေကိုဖန်တီးနေကြတာဖြစ်ပါတယ်ဂိမ်းကစားနည်းတွေဂိမ်းဆက်အသစ်တွေကိုဘယ်လိုဆင်ရတယ်လဲဆိုတာတွေတခါဒီဂိမ်းနဲ့ခက်ခဲတဲ့အဆင့်ရောက်သွားလို့ရှိရင်ကြော်လွှားနိုင်အောင်လုပ်လို့ရတဲ့နည်းတွေကိုပြောနေတဲ့ဗီဒီယိုတွေကို YouTube ပေါ်မှာအများကြီးကိုတွေ့ရမှာပ
ါ Gaming is one of the most popular forms of entertainment. In terms of revenue, it eclipses movies, films, music. It is the biggest thing out there.
ဆိုပြီးကနေရီတဲမှာ gaming ကပရိသတ်အများဆုံးကဏ္ဍတစ်ခုအနေနဲ့ရှိပါတယ်ဝင်ငွေကိုပြောမယ်ဆိုရင်ရုပ်ရှင်ဂီတဇလန်းတွေတက်ကိုဝင်ငွေပို့ရတဲ့လုပ်ငန်းကြီးဖြစ်ပါတယ်။ဂိမ်းဖန်တီးသူတွေကဒေါ်လာတန်းထောင်နဲ့ချီပြီးတော့အကုန်ခံဖန်တီးကြတယ်။ဒါကဂိမ်းပရိသတ်အတွက်ကောင်းပါတယ်။ကိုယ်အကုန်ခံလိုက်တဲ့ငွေကြေးအတွက်နိုင်ပေါင်းများစွာဖျော်ဖြေမှုကိုပြန်ရပါတယ်။ရုပ်ရှင်ဆိုရင်နှစ်နိုင်သုံးနိုင်လောက်နဲ့ချီပြီးသွားတာမျိုးပါ။ဒါကြောင့်ဖျော်ဖြေရေးအတွက်ဂိမ်းတွေကိုရွေးချယ်တဲ့သူတွေပို့ပြီးတော့များလာပါတယ်။အဲဒါကြောင့်လဲကျွန်တော်တို့လိုမျိုးဖန်တီးသူတွေအတွက်နောက်ထပ်စိတ်ဝင်စားစရာတွေဖန်တီးဖို့တွန်းအားဖြစ်စေပါတယ်။
ဂိမ်းနဲ့ဆိုင်တဲ့ online video တွေကိုကဘာတဝမ်းကြီးကြတဲ့သူပမာဏအခုနှစ်ထဲမှာကိုသန်း900ကျော်ပိုများနိုင်တယ်လို့ game ဈေးကွက်ကိုလေ့လာသုံးသပ်နေတဲ့ Newzoo company ကခန့်မှန်းထားပါတယ်။ TV ပေါ်မှာပြနေတာတွေကသူတို့နဲ့တိတ်ပြီးဆက်ဆက်လို့မရဘူးလို့ပြောကြတဲ့လူငယ်တွေပိုများလာနေတယ်လို့ game ကစားရတဲ့ပတ်သက်တဲ့ရုပ်သက်အစီအစဉ်တွေကလည်းမရှိသလောက်ဖြစ်နေတဲ့အနေအထားမှာ Yorkscast လို့ online ပေါ်မှာ game နဲ့ပတ်သက်တဲ့အကြောင်းတွေကိုတင်ဆက်ပြသနေတဲ့ online အစီအစဉ်တွေကကြည့်တဲ့သူတိုးနေအောင်မှဖြစ်ပါရဲ့ရှင
်ဂိမ်းလုပ်ငန်းကြီးနဲ့သူနဲ့ဆက်စပ်တဲ့ဖြောဖြေးတင်ဆက်မှုတွေကအွန်လိုင်းပေါ်မှာပို့ပြီးတော့တိုးတက်လာပေါ်တာရှိတဲ့အကြောင်းမဆူမြတ်မောကစီစဉ်ပြီးကိုသားညုံကိုကူညီတင်ဆက်ခဲ့တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့တင်လာတဲ့ညပိုင်းအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့တက်တန့်ရောင်သတင်းလောအစီအစဉ်ရဲ့အလဲပါ။အမှုပညာလောကကသတင်းတိုးတိုးထွားထွားတွေကိုမှအေးတနာကျော်ကစူးစီးတင်ဆက်ထားပါရရှင်။
ပါရှင်အားလုံးစိတ်နဲ့ပြောရှင်ပြောပါကြပါစေဒီတစ်ပတ်တက်တဲ့အောင်သတင်းတော်မှာတော့အမွာရင်သွေးလေးတွေဖွားမြင်သွားတဲ့မင်းသားကြီး George Clooney ရဲ့ Sydney Emma ပြီးတော့ဝင်ငွေအများဆုံးရနေတဲ့ Wonder Woman ရုပ်ရှင်ကဒီလိုမျိုးကဘာတလောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတာတွေကိုပြောပြပေးသွားမှာပါ Hollywood မင်းသား George Clooney ရဲ့ဇနီးတဲ့နိုင်ငံတကာလူအခွင့်အရေးရှိနေတူဖြစ်တဲ့ Emma Clooney ဟာဇွန်လ6ရက်နေ့တုန်းကအမွှားလေးမွေးဖွားခဲ့ပါတယ်။ဒါကသူတို့ဆောင်ရတဲ့အတွက်ပထမဆုံးရင်သွေးတွေဖြစ်ပြီး main ကလေးနဲ့ယောက်ျားလေးမွေးတာပါ။ Ocean's 11နဲ့ Three Kings ဇာတ်ကားတွေမှာ Oscar ဆုရခဲ့တဲ့ George Clooney နဲ့ Emma Clooney တို့ဟာ2014ခုနှစ်တုန်းက Italy နိုင်ငံမှာလက်ထပ်ခဲ့ကြပါတယ်။ဒီနေ့မနက်ပိုင်းကပဲ Emma နဲ့ George တို့ဟာ Ellen နဲ့ Alexander Clooney တို့ကိုမွေးဖွားခဲ့ပြီးတော့ Ellen, Alexander နဲ့ Emma တို့၃ယောက်လုံးစမ်းစမ်းမမပြောပြောရှင်းရှင်းကောင်းမွန်စွာရှိနေတယ်လို့ George ရဲ့ပြောကြားရသူကကလေးမွေးတဲ့နေ့မှာထုတ်ပြန်ကြေညာသွားပါတယ်။ကလေးနဲ့ဥကိုဘယ်မှာမွေးဖွားလဲဆိုတာမကြေညာပါဘူး။အသက်56နှစ်အရွယ် George Clooney နဲ့အသက်39နှစ်အရွယ် Emma Clooney တို့နှစ်ဦးဟာသူတို့မှာကိုဝင်ရှိနေပြီဆိုတာကိုလာတော်ကြာသတင်းမထုတ်ဖက်နဲ့ခက်ရှူရှူနေခဲ့ပါတယ်။ George နဲ့ယင်းကြီးရဲ့ Matt Damon က February လတုန်းကမှ George တို့ကလေးရတော့မယ်လို့အတည်ပြုခဲ့တာပါ။နောက်ပိုင်းမှာတော့ကိုဝင်နဲ့ပတ်သက်လို့ဘာမှပြောကြတာမျိုးမရှိပါဘူး။ Emma Clooney ကနိုင်ငံတကာလူခွင့်ရရှိနေတူခုဖြစ်နေမလာတွင်မှာကုလသမဂ္ဂမှာမိန့်ခွန်းပြောခဲ့ပြီးတော့ Syria နဲ့ Iraq က IS အစွန်းရောက်တွေကျူးလွန်တဲ့ယာစွေးမှုတွေကိုစုံစမ်းစစ်ဆေးဖို့နိုင်ငံတကာကိုတိုက်တွန်းခဲ့ပါတယ်။သူတို့ကလေးရတော့မယ်ဆိုတဲ့ကိစ္စကိုခက်ရှူရှူလုပ်နေပေမဲ့လို့လေသူတို့အမွာလေးမွေးမယ်ဘယ်မှာမွေးမယ်နောက်ပြီးတော့သူတို့ဘယ်မှာကြီးပြင်းစီမယ်ဆိုတာတွေကိုလအတော်ကြာတွေကကြိုတင်ပြီးတော့ခန့်မှန်းရေးနေကြတာပါရှင့်။
Wonder Woman Yoshin Zakatako, American Piazu de Lama Yontino, Winnie Gui, Dola, Tia Tatamanga, the net takes on Yaltoake by. You know, our superhero Luzang Yoshin, if you did Iron Man, Doctor Strange to Thor Lumio Yoshinri, American Piazuma, Wingui Yashiratako, Tikanga Pupo Yagirawa. And the young Jimmy Amy, a giant cow into the beat and shame out your cabby, Nikonese at Jamawe, Wonder Woman, and where you meet the meeting up, Lumia Shimago, Yoshin Pigabo at the same, Pianola Rapsi party. That's how Molo, the ocean or seven as our sound genitari to relate Miajiba, is raised to the Mihang girl got up, the old sound tari, Wonder Woman Yoshinga. ထောက်ငါးခုနှစ်ကရုံတင်ခဲ့တဲ့အလက်ထရာလူစံကအမျိုးသမီးရုပ်ရှင်နောက်ပိုင်းပထမဦးဆုံးထပ်ပြီးရုံတင်တဲ့အမျိုးသမီးလူစံကရုပ်ရှင်နောက်တစ်ကားဖြစ်ပါတယ်ဒီရုပ်ရှင်ကိုဒရိုက်တာလုပ်တဲ့သူကိုယ်တိုင်ကလည်းအမျိုးသမီးတူပါပဲဝန်ဒါဝူမန်ဇာတ်ကထောင်900လေးစက်တခုနှစ်မှာရုပ်ပြကာတွန်ဇာတ်ကောင်ဖြစ်နေပေါ်ထွက်လာတာဖြစ်ပါတယ်လင်းတို့လူသားတမနစ်လူသားနဲ့စူပါမန်တို့လိုမျိုးပ
င်းအပြာရောင်စကတ်တို့နဲ့ဝန်တာဝမန်ရဲ့ပုံရိပ်ကအမျိုးသမီးတွေရဲ့စွမ်းရည်ကိုမြင့်တင်ပေးတဲ့ပုံရိပ်ဖြစ်နေမြင်နိုင်ပါတယ်။ဒါမှမဟုတ်ခစ်ကပြောင်းသွားခဲ့ပါပြီ။မနစ်ကဆိုရင်သူကလေးသားပေးတဲ့လူပြုအမျိုးသမီးတွေရဲ့ပုံရိပ်ကိုတရုတ်ဖော်တယ်ဆိုပြီးတော့လက်မှတ်ထိုးပြီးဝိုင်းဝန်းကန့်ကွက်ကြလို့ဝန်တာဝမန်ကကုလသမဂ္ဂရဲ့ဂုဏ်သူဆောင်ဆဲရုံနေရာကနေပြုတ်သွားခဲ့ပါတယ်။အခုဆိုရင်လေအမေရိကန်ရုပ်ရှင်ရကော်မတီကြီးတစ်ခုကဒီရုပ်ရှင်ကိုပြသတဲ့အခါမှာအမျိုးသားများမဝင်ရတတ်မှတ်မယ်ဆိုပြီးတော့ပြောလို့အမျိုးသားတွေကဒါဟာတံပြန်ခွဲခြားဆက်ဆံမှုဖြစ်တယ်ဆိုပြီးတော့ကန့်ကွက်နေကြပါလိမ့်ရှင်ဒီတက်ရောက်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေဆိုရင်တော့ရုံမြင့်တက်ကြမှာတင်းငွေမနဲ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ချီးကြပါစေနော်။ Oh yeah, oh yeah. Oh yeah, oh yeah. Get it on the side and brown red.
အနုပညာလောကကသတင်းတူတူထွားထွားတွေကိုမအေးတနာကျော်ကစူးစီးတင်ပြသွားတော့ပါရှင်။အခုတော့သတင်းပတ်စင်ကဏ္ဍနောက်ဆုံးတစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါ။ခုတစ်ပတ်အစီအစဉ်မှာတော့ Washington DC Stimson Center မှာသူတည်တနာပညာရှင်အဖြစ်အလုပ်လုပ်နေတဲ့ကိုအမရတီဟာကဘာကိုယုံကြည်တယ်လဲဆိုတာကိုပြောပြမှာပါ။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင်။
ကျွန်တော်ကိုဘာယုံကြည်လဲလို့မေးရင်ကျွန်တော်မှဖြေစရာဖြေရာမရှိပါဘူးကျွန်တော်မေးခံပူပါတယ်တွေးပူပါတယ်အခုလည်းတွေးတယ်ဒါပေမဲ့အနည်းဆက်ဆုံးအဖြေတစ်ခုကိုပြောရမယ်ဆိုရင်တော့ကျွန်တော်လူသားစံမှုကိုယုံကြည်ပါတယ်လူသားစံမှုကဘာလဲလို့မေးရင်လူတယောက်လိုတွေးခြင်းလူတယောက်လိုနေထိုင်ခြင်းပုံမှန်လူတယောက်လိုလှုပ်ဆောင်ခြင်းပေါ့ဒီလိုပဲကျွန်တော်ကကိုယုံကြည်တဲ့ဟာကိုတွေးတဲ့အခါမှာပုံမှန်တာမန်လူတယောက်လိုတွေးကြည့်ပါတယ်နေထိုင်ပါတယ်ကျွန်တော်ဘာကိုယုံကြည်လဲလို့ကျွန်တော်ငငယ်လေးကတွေးပါတယ်အခုလည်းတွေးတယ်တစ်ချိန်လည်းတွေးဦးမှာပါဘာဖြစ်လို့တွေးလဲဆိုတာလည်းကျွန်တော်ကစပီတွေးပါတယ်ဘာဖြစ်လို့ဒါကိုယုံကြည်လဲပေါ့ဒီတော့ကျွန်တော်လွန်ခဲ့သော20လောက်ကတွေးခဲ့ငငယ်ကတွေးခဲ့တဲ့ယုံကြည်မှုနဲ့အခုချိန်မှာမကွာပါဘူးအခုယုံကြည်မှုကတော့ကွာပါပြီဒီလိုပဲနောက်တစ်ချိန်မှာကျွန်တော်ယုံကြည်မဲ့ဟာတစ်ခုကလည်းလက်ရှိယုံကြည်ရတဲ့ quality နဲ့ quantity ဦးမှာပါဒီလိုပြုပြင်ပြောင်းလဲလွယ်ခြင်းဒီလိုပြုပြင်ပြောင်းလဲခြင်းမိမိယုံကြည်ရာကိုပြန်လဲတွေးတော်ခြင်းကကျွန်တော်ကလူသားစံမှုကျွန်တော်ယုံကြည်ပါတယ်။အဲ့အတွက်ကျွန်တော်ဟာလူသားတယောက်ဖြစ်တဲ့အတိုင်းလူသားတယောက်လိုတွေးတယ်၊ယုံကြည်တယ်၊ပြောင်းလဲတယ်ပေါ့။ဒါကျွန်တော်ဘဝမှာယုံကြည်ရာကိုရှာခြင်းပေါ့။လက်ရှိအချိန်ဒီမှာလက်ရှိအချိန်ဒီတစ်ခုမှာဘာကိုယုံကြည်လို့မင်းရင်တော့ကျွန်တော်အနေနဲ့အလုပ်တစ်ခုခုကိုမိမိရဲ့စိတ်သွားတိုင်းလုပ်ချင်တာကိုကျွန်တော်ယုံကြည်မိပါတယ်။ကျွန်တော်တို့ကရပ်ပေါင်း2000လောက်တက်ရှင်ရမယ်ဆိုရင်ကျွန်တော်တို့ကအခုချိန်မှာအမိအသက်ရဲ့တဝက်လောက်ကိုကျိုးနေပြီပေါ့ကျွန်တော်တို့ကျွန်တော်စဉ်းစားမိတာကကျွန်တော်အနေနဲ့ဘာဖြစ်လို့ဒီ productivity တစ်ခုအတွက်ဒီအောင်မြင်မှုချမ်းသာဖို့တစ်ခုအတွက်လုပ်မလဲပေါ့အဲ့ဒီနေရာမှာကျွန်တော်တို့လည်းယုံကြည်ရတစ်ခုကိုလုပ်ပြီးတော့တစ်ချိန်ချိန်မှာပြန်ပြီးတော့ကိုလုပ်ခဲ့တာကိုပြန်ခံစားကြည့်မယ်ကိုလုပ်ခဲ့တာကိုပြန်တွေးကြည့်မယ်အဲ့အတွက်ကျဉ်းနူးပီတီဖြစ်ပြီးတော့ကြော်ရှင်ရမလားပေါ့ကျွန်တော်အဲ့ဒီဟာမျိုးနေထိုင်မှုဘဝကိုကျွန်တော်လက်ရှိနေမှာယုံကြည်ပါတယ်
ที่ยงจีมัวเลยลูดาสันที่อาเลอสว่าจังงงจังไหนมาเลยทวีเม่จีโน่เนี่ยรอทารีปู่มาอาเพียงลูเดียวเนี่ยปู่อามาตายถ้าจะคู่รอกูพายงจีเลยสุรากูปีสิเนี่ยลูยงจีมีไปจีโน่อเมริกาที่ฮาวาและชีทีซีมาจีโน่สติมสันสันดามากาโกเอเนี่ยลงจวนยิ่งตุสันนั่นลงเลยไปชีสุดมาเลย
ပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။မမိုးဖြူစီစဉ်တင်ဆက်ထားတဲ့သူယုံကြည်ရာအစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာဖြစ်ပါတယ်။သောတာရှင်အခုနားဆင်နေရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအတန် DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။TVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အဖက်ဆင်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်။
VOA မြန်မာပိုင်းအတန်လွင်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်ဆက်မြန်းနာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို radio ကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ video အစီအစဉ်အဖြစ်နဲ့လည်းအင်္ဂလိပ်စာလေ့လာနိုင်တဲ့10မိနစ်စာအင်္ဂလိပ်စာနဲ့မတ်ဂျေးမွန်ရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ပါတယ်။ဒီကနေ့အခုထုတ်လင်းပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီအထိလိုင်းဒိုမီတာ30နဲ့50တူကနေပြန်ပြီးတော့ထုတ်လင်းပေးသွားအောင်ပါပါဒီကနေ့ညပိုင်းအစီအစဉ်လည်းမကြာခင်ပြီးဆုံးတော့မှာပါအခုတော့ကြန့်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမှတင်ပြထိုက်ကပြောပြပေးပါအောင
်ဆွေနိုင်ငံကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကဆွေဒင်ရောက်မြန်မာနိုင်ငံဘွားရင်နဲ့လည်းမကြသေးခင်ကတွေ့ဆုံခဲ့ပြီးငင်းချမ်းရေးအတွက်ဝိုင်းဝန်းပံ့ပိုးကြဖို့တိုက်တွန်းသွားပါတယ်။ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့ငင်းချမ်းရေးဆွေးနွေးပွဲတွေကျင်းပနေချိန်တစ်ဖက်မှာလည်းလူနည်းစုတိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေဆက်ဖြစ်နေတာပါ။မကြသေးခင်ကပဲကချင်ပြည်နယ်ဘက်ကတိုက်ပွဲတွေကြောင့်ရာနယ်ခြေတဲ့ဒေသခံတွေထွက်ပြေးတိမ်းရှောင်ခဲ့ရသလိုပြည်တွင်းအဝိုင်းဆွန်ခွာထွက်ပြေးနေအပ်သူအရေအတွက်ကလည်းတောင်းနှချီရှိနေပါတယ်။ဒေါက်ဆန်းစုကြည်ကတော့ငင်းချမ်းရေးလုပ်ငန်းစဉ်အတွက်အချိန်ရွာမှာဖြစ်တယ်လို့ပြောဆိုပြီးပြည်သူတွေဘက်ကလက်နက်ကင်တပ်ဖွဲ့တွေငင်းချမ်းရေးကိုဥတီလာအောင်တွန်းအားပေးရမှာဖြစ်တယ်လို့ပြောဆိုသွားပါတယ်။ပြီးခဲ့တဲ့ဗီတင်လွှတ်တော်ရွေးကောက်ပွဲမှာဝန်ကြီးချုပ်ထရီဇာမီရဲ့အနာရကွန်ဆပ်ပစ်တဲ့ပါတီအင်အားချိနဲ့လာလာနဲ့အတူလွှတ်တော်မှာအများစုအနိုင်မရခဲ့တဲ့အခြေအနေတွေကိုအတုံးချပြီးဗီတင်စီးပွားရေးခေါင်းဆောင်တွေကဥရောပသမ္မတကနေဗီတင်လွှတ်ထွက်ရေးနဲ့ဆက်ဆက်ပြီးတော့တိုးမြင့်တောင်းဆိုနေကြပါတယ်။ပြင်သစ်နိုင်ငံမှာတော့မနေ့တင်းကနေနေကကျင်းပတဲ့ပထမအချုပ်လွှတ်တော်ရွေးကောက်ပွဲရလဒ်တွေအရပြင်သစ်သမ္မတတဲ့အီမန်နျူအယ်မက်ခရင်ရဲ့ပါတီကထောက်ခံမဲ့28ရာခိုင်နှုန်းကိုရရှိပြီးလွှတ်တော်ရွေးကောက်ပွဲမှာပြက်ပြက်သားသားအနိုင်ရဖို့အလားအလာရှိနေပါတယ်။တတနှုပါတီနဲ့မဟာမိတ်မော်ဒန်တို့နှစ်ခုပေါင်းရလဒ်ကလွှတ်တော်နေရလွှတ်တော်အမတ်နေရအများစုကိုရရှိထားပြီးနောက်တင်းပတ်ကျင်းပမဲ့နောက်ဆုံးအချုပ်ရွေးကောက်ပွဲမှာသာအခုလိုဆက်ပြီးအနိုင်ရမယ်ဆိုရင်တော့အောက်လွှတ်တော်အမတ်နေရ989နေရာတဲကအမတ်နေရ400ကျော်ကိုရရှိမှာဖြစ်ပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့သူ့ရဲ့မဟာမိတ်တွေကိုယူရပြီးအကြမ်းလိုက်စားမှုဆန့်ကျင်ရေးနိုင်ငံတော်ဆန္ဒပြပွဲတွေအတွင်းအထိုက်အခံခေါင်းဆောင်အလက်စီနေဗနီနဲ့ဒါဇင်နဲ့ချီတဲ့သူ့ကိုထောက်ခံသူတွေကိုရုရှားရဲကဒီကနေ့ဖမ်းဆီးပါတယ်စိန့်ပီတာစဘတ်နဲ့တခြားမြို့တွေကလမ်းမတွေထပ်မဆန္ဒပြပွဲတွေမစခင်ကလေးမှာပဲအထိုက်အခံခေါင်းဆောင်ကိုမော်စကိုမြို့ကသူ့ရဲ့နေအပြင်ဘက်မှာဖမ်းဆီးတာဖြစ်ပါတယ်ရှင်
တရင်အချင်းချုပ်ကိုမတင်ပြထိုက်ကခြင်းညာပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လုပ်ရမှုကမခင်ဖြစ်တွဲဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဗိုက်တက်ဇော်ညက်ဖြစ်ပါတယ်ဗီအိုအေအမေရိကန်အသံမင်းနဲ့ခင်မြန်မာဘာသာစီစဉ်ကိုမြန်မာစံနှုန်းချိန်မင်းနဲ့6နာရီနဲ့ခုနှစ်နာရီအထိလိုင်းတော်မီတာ30နဲ့40လေးဆယ်ရှင်း50နဲ့လိုင်းလာမီတာ190ရိုးကနေဖမ်းယူနာစင်နိုင်ပါတယ်တောတာရှင This program has come to you from the Voice of America, Washington.